Welcome to the Voice of America in Burmese.
Mingla nan nakhin ma khmyar view American tanga ni 2016 khu ne zon la 23 ye jata brin ni nan nakhin season ni ko American pyaung su myo do Washington DC ka ni dai yai thaut lwin pe ni ba bi line meter 32 40 49 ne 50 ru ka ni phan yu na sin nan ja ba le khmyar တို့ရရှိအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆက်မိုးပြီပါအခုမနေ့ကအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပ
ါမင်္ဂလာမနေ့ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့ EU တဲကဗြိတိန်ခွဲထွက်ရေးမထွက်ရေးဆိုတဲ့အပေါ်နောက်ဆုံးမဲဆွယ်စည်းရုံးနေကြပါတယ်မြောက်ကိုရီးယားကဒုံးချီစမ်းသပ်ပစ်လွတ်လိုက်တဲ့အပေါ်နိုင်ငံတကာကနေပြစ်တင်ဝေဖန်ပြောဆိုမှုတွေထွက်ပေါ်နေပါတယ်ဒေါန်ဆန်းစုကြည်ဟာဒီကနေ့ထိုင်းနိုင်ငံကို၃ရက်ကြာခီးစဉ်အဖြစ်နဲ့ရောက်ရှိမှာဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတော့ဒေါက်ခင်မျိုးသက်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
โอเคကောင်းပါပြီခင်ဗျာသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့
ဒီမှာအလုပ်သမားတွေဟိုပြိမိတ်ထားတာကျွန်တော်တို့ဟိုတိုက်ပြီးရောအရင်အောက်ချုပ်ခဲ့တဲ့
ဒါတော့ထိုင်းနိုင်ငံမှာအလုပ်သမားကြီးဆောင်ရွက်နေတူတူပြောပြသွားတာဖြစ်ပါတယ်ဒေါင်ဆန်းစုကြည်ရဲ့ခီးစဉ်မှာမြန်မာအလုပ်သမားတွေနဲ့တွေ့ဆုံမှုရှိတဲ့အကြောင်းသတင်းလွှာမှာအပြည့်စုံကိုနားဆင်ကြရမှာပါလူခွင့်ရေးအဖွဲ့တွေရဲ့တိုက်တွန်းချက်တွေကိုလည်းကြားဖို့ရှိပါတယ်မြန်မာအစိုးရရဲ့ရခိုင်ပြည်နယ်မှာရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းဆိုတဲ့စကားရက်ကိုရခိုင်မျိုးသားပါတီကခန့်ဝဲတဲ့ဆိုတဲ့အကြောင်းပြီးတော့ဗြိတိန်နိုင်ငံမှာဒီကနေ့ကျင်းပမဲ့ EU ကနေခွဲထွက်ရေးမထွက်ရေးဆန္ဒခံယူပွဲသတင်းလွှာစတာတွေကိုနားဆင်ကြဖို့ရှိပါတယ်နောက်ပိုင်းမှာလည်းအပတ်စဉ်စီစဉ်နေကြားပါမယ်အခုတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာနဲ့မြန်မာနိုင်ငံသတင်းတွေကိုကိုစောဝင်းနိုင်တဲ့ဒေါခင်မျိုးသက်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
EU ဥရောပသမ္မတကတည်းကနေဗြိတိန်နိုင်ငံခွဲထွက်ရေးမထွက်ရေးဆိုတဲ့အပေါ်ကြာသပတေးနေ့မှာလူမှုဆန္ဒခံယူပွဲကျင်းပတော့မှာဖြစ်တဲ့အတွက်ဆုံးဖြတ်ချက်မချသေးသူတွေကိုနှစ်ဖက်စလုံးကခန်းစားမှုပြင်းပြစွာနဲ့မဲဆွယ်စည်းရုံးနေကြပါတယ်ခွဲထွက်ရေးအတွက်လိုလားသူတွေကတော့အခုချိန်ဟာဗြိတိန်နိုင်ငံအနေနဲ့ EU တွေကခွဲထွက်ပြီးကိုယ်အနာကကိုယ်ဖန်တီးနိုင်ရေးအတွက်လွတ်လပ်ရေးအတွက်မဲပေးကြရမယ့်အချိန်ဖြစ်တယ်လို့ပြောပါတယ်။ကြာသပတေးနေ့ဟာလွတ်လပ်ရေးနေ့ဖြစ်တယ်လို့သူ့အနေနဲ့ယူဆကြောင်းလဲခွဲထွက်ရေးကိုလိုလားတဲ့လန်ဒန်မြို့တော်ဝန်ဟောင်း Boris Johnson ကဗုဒ္ဓဟူးနေ့မှာထောက်ခံသူတွေကိုပြောကြားခဲ့ပါတယ်။ဝန်ကြီးချုပ် David Cameron ကတော့ EU ထဲမှာဆက်တည်ရှိနေရေးအတွက်နောက်ဆုံးအကြိမ်အဖြစ်ရုပ်မြင်သံကြားကနေဥဆောင်မဲဆွယ်စည်းရုံးခဲ့ပြီးတကယ်လို့ခွဲထွက်ခဲ့မယ်ဆိုရင်လေရင်ပေါ်ကနေခုန်ချလိုက်တယ်လို့ဘယ်လို့မှပြန်ဝင်လို့ရနိုင်တော့မှာမဟုတ်တဲ့အကြောင်းလဲပြောကြားခဲ့ပါတယ်။ Mr. Cameron အနေနဲ့ဝန်ကြီးချုပ်အဖြစ်ဆက်လက်တာဝန်ထမ်းဆောင်ရေးမဆောင်ရေးဆိုတဲ့ကိစ္စဟာတွဲရေးခွဲရေးမဲခွဲဆုံးဖြတ်မှုရဲ့ရလအပေါ်မူတည်နေတာဖြစ်ပါတယ်။ဒါကြောင့်လဲအဖွဲ့ဝင်28နိုင်ငံပါတဲ့ EU အဖွဲ့ထဲမှာဆက်နေရေးအတွက်မဲပေးကြဖို့ဝန်ကြီးချုပ်ကအပြင်းထန်မဲဆွယ်စည်းရုံးနေတာဖြစ်ပါတယ်။ဗြိတိန်မှာဒီကနေ့ကျင်းပမဲ့လူမှုဆန္ဒခံယူပွဲအပေါ်တခြား EU ခေါင်းဆောင်တွေကလည်းစိတ်ဝင်စားစောင့်ကြည့်နေကြပါတယ်။ရွက်ောက်ပွဲကော်မရှင်ရဲ့အဆိုအရကတော့မပုံတင်ထားတဲ့အမဲဆန္ဒရှင်ပေါင်း 46.5 သန်းရှိတယ်လို့ဆိုပါတယ်
။မြောက်ကိုရီးယားကဒုံးကျည်စမ်းသပ်ပစ်လို့မှုနောက်ထပ်တစ်ခုလှုပ်ဆောင်လိုက်တာဟာခင်ဂျွန်အွန်းအဆိုအရကကုလသမဂ္ဂရဲ့အရေးယူဒဏ်ခတ်မှုကိုအန်တူပြီးသူ့ရဲ့ပက်တိန်တက်ဒုံးကျည်နှီးပညာတိုးတက်အောင်ဆက်လက်လှုပ်ဆောင်နေတယ်ဆိုတာကိုပြသနေပါတယ်။မြောက်ကိုရီးယားကတက်လက်ပြစ်မူဆူဒန်ဒုံးကျည်နဲ့သူ့ရဲ့ပြင်စမနဲ့ဆက်ထမအချိန်မြောက်စမ်းသပ်ပြစ်လို့မှုတွေကိုဝမ်ဆမ်ကန်ယူရန်မြို့ကလေးကနေဗိုလ်တပုနေမှာပြစ်လွတ်ခဲ့တာပါပထမဒုံးကျည်ဟာပြစ်ပြီးမကြခင်မှာပဲမအောင်မမြင်ဖြစ်သွားခဲ့ပါတယ်ဒုတိယဒုံးကျည်ကတော့ကီလိုမီတာ3000လောက်အကွာထိသွားနိုင်တဲ့ပုံစံဖြစ်ပေမဲ့ကီလိုမီတာ400လောက်အရောက်မှာဂျပန်ပင်လယ်ဒါမှမဟုတ်တောင်ကိုရီးယားကအရှေ့ပင်လယ်လို့ခေါ်တဲ့ပင်လယ်ပြင်နဲ့ကျခဲ့တယ်လို့အမေရိကန်နဲ့တောင်ကိုရီးယားစစ်တပ်အရာရှိတွေကပြောပါတယ်ဒီလိုစမ်းသပ်မှုနဲ့ပတ်သက်ပြီး American သမ္မတအင်ဗျူပြောခွင့်ရ George Arnest ကဒါဟာနိုင်ငံတကာဥပဒေကိုချိုးဖောက်တဲ့ရန်စတဲ့လုပ်ရဖြစ်ပြီး American ပြည်ထောင်စုကအပြင်းထန်ရှုံ့ချကြောင်းပြောကြားခဲ့တယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဒီလအတွက်အလှည့်ကျသဘာဝပတိဖြစ်တဲ့ပြင်သစ်သံမတ်ကြီး François Dallard ကလည်းမြောက်ကိုရီးယားဟာသူ့ကိုပဲ့ထင်းတဲ့ဒုံးကျည်စမ်းသပ်မှုနှီးပညာအသုံးမပြုဖို့နဲ့နျူကလ িয়ার လက်နက်မထုတ်ဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တားမြစ်ချက်ကိုထင်းထင်းရှားရှားချိုးဖောက်လိုက်တာဖြစ်ကြောင်းပြောပါတယ်။အခုလိုမြောက်ကိုရီးယားရဲ့ကုလသမဂ္ဂဆုံးဖြတ်ချက်နောက်ဆုံးချိုးဖောက်မှုအတွက်ပြင်းပြင်းထန်ထန်ကန့်ကွက်ကြောင်းကြေညာချက်ထုတ်ပြန်မှာဖြစ်ကြောင်းဂျပန်ကပြောတယ်လို့တောင်ကိုရီးယားကလည်းအခုဒုံးကျည်စမ်းသပ်မှုကတောင်ကိုရီးယားကိုရန်စက်လာထင်ရှားကြောင်းနဲ့ပြောပါတယ်။မြောက်ကိုရီးယားရဲ့နောက်ဆုံးဒုံးကျည်စမ်းသပ်ပြင်းမှုနဲ့ပတ်သက်ပြီးတရုတ်နိုင်ငံဘေကျင်းမှာကျင်းပနေတဲ့မြောက်ကိုရီးယား American နဲ့တောင်ကိုရီးယားနိုင်ငံတွေကတန်တမန်တွေတက်ရောက်နေတဲ့ဒေသရင်းလုံခြုံရေးတကပိတ်ဆွေးနွေးပွဲမှာပြောဆိုနိုင်ပွဲရှိနေပါတယ်။
အမေရိကန်သမ္မတရွေးကောက်ပွဲမှာ Republican Party ရဲ့သမ္မတကိုယ်စားလှယ်ဖြစ်ဖို့ထင်ရှားနေတဲ့ Donald Trump ကပြန်ပြဲ Democrat Party သမ္မတလောင်းဖြစ်လာမဲ့သူ Hillary Clinton ဟာသမ္မတအဖြစ်ရွေးချယ်ခံရဖို့ ရှင်ပြန်သူတွေအားလုံးနဲ့မှာအကျင့်ပြတ်ခြားဆမှုအများဆုံးပုံကိုဖြစ်တယ်ဆိုပြီးဗုဒ္ဓနေ့ကပြည်မြင့်ထဏာဝေဖန်တက်ခိုက်လိုက်ပါတယ်။ဟယ်လိုရီကလင်တန်ကလည်းဒေါ်နယ်ထရမ့်ဟာလုံးဝမမှန်ကန်ဘူးလို့တုံ့ပြန်ပြောကြားခဲ့ပါတယ်။နိုင်ငံခြားရေးဝန်ကြီးဟယ်လိုရီကလင်တန်ဟာသူမနိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့2009ခုနှစ်ကနေ2013ခုနှစ်အကြားတည်ကျေမှုပျက်စီးဆုံးရှုံးမှုနဲ့အကြမ်းဖက်မှုတွေပြည်ပနိုင်ငံတွေမှာဖြစ်ပေါ်စေမဲ့ policy တွေကိုထောက်ခံအားပေးခဲ့ပြီးတာဝန်ကအနားယူပြီးတဲ့နောက်မိန့်ခွန်းပြောကြားမှုတွေကနေဒေါ်လာတန်ပေါင်းများစွာရရှိခဲ့တယ်လို့ Trump ကဆွဆွပြောကြားလိုက်ပါတယ်။အင်ချမ်းမြေလုပ်ငန်းရှင်ဘီလီယံနာတထေးကြီး Trump က New York မြို့ကထောက်ခံအားပေးသူတွေရှိမှာဗုဒ္ဓနေ့ကပြောကြားတဲ့မိန့်ခွန်းအတွင်း Clinton အနေနဲ့ပုဂ္ဂိုလ်ရေးအကျိုးအမြတ်ဖြစ်စေရေးနဲ့ခိုးယူမှုတွေကိုကောက်မွန်စွာလှုပ်ဆောင်ခဲ့သူဖြစ်ကြောင်းသုံးနှုန်းခေါ်ဆိုခဲ့တယ်လို့ကမ္ဘာအဆင့်မီလိန်ညာသူဖြစ်တယ်လို့လည်းခေါ်ဆိုလိုက်ပါတယ်။
ဖလော်ရီဒါပြည်နယ်အော်လန်ဒိုမှာမကြာသေးခင်ကဖြစ်ပွားခဲ့တဲ့တနက်ပစ်ခတ်မှုကြောင့်အမေရိကန်နိုင်ငံကလူမှုအတိုင်းဝိုင်းတွေကြားတုံ့နှုတ်ချက်ချစေတဲ့တနက်နဲ့အကြမ်းဖက်မှုတွေရပ်ဆိုင်းစေဖို့အတွက်အမေရိကန်ကွန်ဂရက်စ်လွှတ်တော်မှာဒီမိုကရက်တစ်ပါတီဝင်တွေကဒုတိယသတင်းပတ်ဖြစ်နေဆက်လက်ပြီးဆန္ဒပြတောင်းဆိုနေကြပါတယ်။ဗော်တူးနေမှာလည်းတနက်ကြောင့်တေဆုံးလာသူတွေမရှိစေဖို့အတွက်ဥပဒေတရမချမှတ်မချင်းထိုင်းသပိတ်မှောက်ပြီးဆက်လက်တောင်းဆိုနေမှာဖြစ်ကြောင်းထင်ရှားတဲ့အရက်ဖက်လူခွင့်လှုပ်ရှားသူဂျော်ဂျီယာအောက်လွှတ်တော်မှဂျွန်လူးစ်ဦးဆောင်ပြီးဒီမိုကရက်တစ်ပါတီဝင်အောက်လွှတ်တော်အမတ်တွေတညီတညွတ်ထဲဆန္ဒပြနေကြတာပါ။အောက်လွှတ်တော်ဥက္ကဋ္ဌရီပက်ဘလစ်ကန်အမတ်ပေါ်ရိုင်းကိုပေးပို့တဲ့စာထဲမှာလွန်ခဲ့တဲ့7နှစ်တာကာလအတွင်းတနက်ပစ်ခတ်မှုနဲ့ဆက်နွယ်တဲ့ရာဇဝတ်မှုတွေကြောင့်တေဆုံးသွားသူအမေရိကန်နိုင်ငံသားအရေးတွင်ဟာစစ်ပွဲကြောင့် HIV AIDS ရောဂါကြောင့်မွေးဆေးသုံးလွန်ပြီးတေဆုံးခဲ့ရတဲ့စုစုပေါင်းအရေးအတွက်ထက်ပိုများနေတယ်လို့ Mr. Lewis ကပြောပါတယ်။ဒါ့အပြင်အမေရိကန်ကလေးငယ်တွေနဲ့မိသားစုတွေဘဝလုံခြုံမှုရှိစေရအတွက်လုပ်ရမယ့်ဥပဒေတရချမှတ်ရေးကိုအောက်လွှတ်တော်ကဥဆောင်ပြီးပါတီနှစ်စလုံးလက်တွဲလှုပ်ဆောင်မှုတိုက်တွန်းကြောင်းလည်းပြောပါတယ်။Republican တွေကအောက်လွှတ်တော်မှာငြိမ်သက်စေဖို့အစပိုင်းမှာအမိန့်ပေးခဲ့ပါတယ်။ Democrat တွေကလူစုခွဲဖို့ညှင်းဆန်ခဲ့ချိန်မှာတော့ Republican တွေကလွှတ်တော်ကိုအနာပေးပြီးမိုက်ခရိုဖုန်းတွေကိုပိတ်ပစ်ခဲ့ပါတယ်။ဒါပေမဲ့ Democrat တွေကသူတို့ရဲ့လက်ကင်ဖုန်းတွေထဲက Mobile App Periscope ကိုတုံးပြီးအသံလွှင့်ခဲ့တာပါ။ဒါကို American NGO Cable Line တစ်ခုဖြစ်တဲ့ C-SPAN ကထုတ်လွှင့်ပေးခဲ့ပါတယ်။
UAE အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ထိုင်းနိုင်ငံအတွင်းရောက်နေကြတဲ့မြန်မာဒုက္ခသည်တွေနေရပြန်ရေးကိစ္စကအခြေယူဆောင်ရွက်ရမှာဖြစ်ပေမဲ့လည်းပြန်လို့တဲ့ဒုက္ခသည်တွေကိုမြန်မာအစိုးရကလက်ခံမှာဖြစ်တယ်လို့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာကဗုဒ္ဓနေ့မှာပြောကြောင်းထိုင်းနိုင်ငံထုတ်ဘန်ကောက်ပို့စ်သတင်းစာမှာရေးသားထားပါတယ်။နိုင်ငံတော်ကြီးအကြံပေးပုဂ္ဂိုလ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်ဆန်းစုကြည်ဟာထိုင်းနိုင်ငံကိုဇွန်လ23ရက်နေ့ကနေ25ရက်နေ့အထိ3ရက်ကြာတရားဝင်အလဲပတ်ရောက်ရှိမှဖြစ်ပြီးဒေါက်ဆန်းစုကြည်နဲ့တောက်ကြနေမှာအစိုးရအက်ဂီဟာမှတွေ့ဆုံတဲ့အခါထိုင်းနိုင်ငံအတွက်မှရှိနေကြတဲ့မြန်မာအလုပ်သမားတွေအရေးနဲ့စခန်းကိုယ်ကိုယ်မှရှိနေကြတဲ့ဒုက္ခသည်တွေအရေးအပါအဝင်အကြောင်းအရာအတော်များများကိုဆွေးနွေးပြမယ်လို့ဝန်ကြီးချုပ်ပရာယုတ်ချန်အိုချာကပြောပါတယ်ဒေါက်ဆန်းစုကြည်အနေနဲ့တောက်ကြနေမှာထာဟင်းဒုက္ခသည်စခန်းကိုသွားဖို့စီစဉ်ထားပေမဲ့တကယ်သွားပြမယ်မသွားပြဘူးဆိုတာကိုတော့အတည်ပြုလို့မရနိုင်သေးပါဘူးမြန်မာအစိုးရအနေနဲ့ဒုက္ခသည်တွေကိုပြန်လက်ခံဖို့အဆင်သင့်ရှိတဲ့အကြောင်းဒါပေမဲ့ဒုက္ခသည်တွေနေထိုင်ဖို့မြေနေရာတတ်မှတ်ပေးထားတာအပါအဝင်မြန်မာအစိုးရကိုအချိန်ပေးဖို့လိုအပ်ကြောင်းထိုင်းနိုင်ငံရဲ့အခြေအနေကိုမြန်မာအစိုးရကနားလည်တယ်လို့ပဲထိုင်းဘက်ကလည်းပြန်နားလည်ပေးဖို့လိုအပ်ကြောင်းဒါအပြင်ထိုင်းနိုင်ငံအနေနဲ့ကိုယ်ပြသနာကိုရှိနေပေမဲ့လူသားချင်းစာနာမှုဆိုင်ရာကိစ္စကိုထည့်သွင်းစဉ်းစားဖို့လိုအပ်ကြောင်းဗိုလ်ချုပ်ကြီးပရာယုတ်ချန်အိုချာပြောတာကိုကိုကာဘီရေးသားဖော်ပြထားပါတယ်မြန်မာဒုက္ခသည်တွေနေရပြန်မဲ့ကိစ္စဟာထိုင်းနိုင်ငံဆာရာဘူရီခရိုင်အတွင်းကဝတ်သမ်ကရာကုတ်ဒေသမှာရှိခဲ့တဲ့မောင်းဒုက္ခသည်တွေနေရပြန်တဲ့ဖြစ်ရတဲ့အလားတရန်တူကြောင်းမောင်းလူမျိုးတွေနေရပြန်ရေးအတွက်နှစ်ပေါင်းများစွာအချင်းယူခဲ့ရကြောင်းလည်းပြောပါတယ်ထိုင်းနိုင်ငံအတွင်းကမေဟောင်ဆောင်ကန်ချနာဘူရီရာချဘူရီနဲ့တက်ခရိုင်ဒေအတွင်းမှာရှိတဲ့စခန်းကိုကူမှာမြန်မာဒုက္ခသည်ပေါင်း3000ကျော်ရှိတယ်လို့ခန့်မှန်းထားကြတာပါဒီတော့တွင်မြန်မာသမ္မတရုံးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဦးစောထေကတော့ထိုင်းနိုင်ငံမှာရောက်နေတဲ့မြန်မာဒုက္ခသည်တွေနေရပြန်ရေးနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံခီးစဉ်အတွင်းဒုက္ခသည်စခန်းကိုသွားပြီးတဲ့အခါမှာကြီးညာချက်ထုတ်ပြန်မှုရှိတယ်လို့ကုလသမဂ္ဂသတင်းဌာနကိုပြောကြားထားပါတယ်
မြန်မာနိုင်ငံကိုဆက်ညက်ကြခီးစင်နဲ့လာရောက်နေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်အထုကိုယ်စားလှယ်မစ်ညာဟင်လေးဟာဗိုလ်တပူးနေမှာရခိုင်ပြည်နယ်စစ်တွေကိုတွားရောက်ပါတယ်စစ်တွေမှာပြည်နယ်ဝန်ကြီးချုပ်အပေါင်းအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့ပုံနှချုံမြို့နယ်မှာရှိတဲ့မွတ်စလင်များနေထိုင်တဲ့ကာဒီဂျေးရွာပြင်ကြောက်တော်မြို့နယ်ပညာဝဂျေးရွာမှာရှိတဲ့ဒုက္ခသည်စခန်းကိုပါတွားရောက်ခဲ့တာပါမစ်ညာဟင်လေးရဲ့ရခိုင်ပြည်နယ်ခီးစင်တွင်ရခိုင်ပြည်နယ်လွှတ်တော်နယ်မှာနေရအများစုနိုင်ရထားတဲ့ရခိုင်မျိုးသားပါတီ ANP နဲ့တွေ့ဆုံမှုစီစဉ်ပေမဲ့ပါတီဘက်ကတော့တွေ့ဆုံမှာမဟုတ်ဘူးလို့ကြေညာပါတယ်။မစ်ရန်ဟီလီယာရခိုင်ပြည်နယ်ပြင်ကချင်နဲ့ရှမ်းပြည်နယ်တို့ကိုတွားရောက်ဖို့ရှိပါတယ်
။ပါကစ္စတန်နိုင်ငံတောင်ပိုင်းစစ်ကမ်းမြေဖြစ်တဲ့ကရာချီမှာကော်ဝါလီလို့ခေါ်တဲ့ဆူဖီဓမ္မတေးတီဆိုတဲ့နာမည်ကြီးအဆိုတော်ကိုအမြင်မသိတဏ္ဍသမားတွေကဘုထုနဲ့မှာပြစ်တတ်လိုက်ပါတယ်။သူတို့အနေနဲ့အဲ့ဒီဆူဟီအဆိုတော်ကိုပြစ်တတ်ခဲ့ကြောင်းပါကစ္စတန်မှာရှိတဲ့တာလီဘန်အဖွဲ့ကဝန်ခံပြောကြားခဲ့ပါတယ်။
ထိတိုင်းရောက်နိုင်ငံတကာသတင်းတွေကိုကုစားဝင်းလိုက်တဲ့ဒေါက်ကီမျိုးသက်တို့ကြီးညာခဲ့တာပါအခုတော့သတင်းတော်တွေကိုနားဆင်ရပါမယ်အရင်ဆုံးတော့ဒေါအောင်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံခီးစဉ်နဲ့စတင်ပါမယ်နိုင်ငံတော်၏အကြံပေးပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ဟာထိုင်းနိုင်ငံအစိုးရရဲ့ဖိတ်ကြားချက်အရသုံးရကြတရားဝင်ခီးစဉ်ကိုဒီကနေ့ရောက်ရှိလာမှာဖြစ်ပါတယ်ခီးစဉ်အတွင်းမြန်မာအလုပ်သမားတွေနဲ့တွေ့ဆုံဖို့စီစဉ်တဲ့နေရာမှာထိုင်းလုပ်ငန်းရှင်တွေနဲ့ဒေသခံအာဏာပိုင်တွေကသူတို့တွေ့ဆုံခြင်းနဲ့မြန်မာအလုပ်သမားတွေနဲ့ပဲတွေ့ခွင့်ပေးဖို့စီစဉ်နေတယ်လို့ထိုင်းနိုင်ငံရောက်မြန်မာအလုပ်သမားကြီးဆောင်ရွက်သူတွေကပြောပါတယ်အပြည့်စုံကိုကိုဇော်ဝင်းလှိုင်ကတင်ပြထားပါတယ
်ဒေါ်ဆန်းစုကြည်ဟာဒီကနေ့နေ့လယ်ပိုင်းမှာထိုင်းနိုင်ငံဘန်ကောက်မြို့ကိုဆက်ရောက်မှာဖြစ်ပါတယ်ဘန်ကောက်မြို့ကိုရောက်ရောက်ချင်းတဲခုံမဲ့ဟိုတယ်ကိုမသွားခင်မြန်မာတန်ယုံအသစ်တိစောက်မှုကိုတွားရောက်ကြည့်ရှုလေ့လာပြီးတန်ယုံဝန်ထမ်းတွေနဲ့နေ့လယ်စာစားမှာဖြစ်ပါတယ်ထိုင်းနိုင်ငံတွင်ရွှေပြောင်းမြန်မာအလုပ်သမားတွေတိတ်နေချီရှိနေတာကြောင့်ဒေါ်ဆန်းစုကြည်ဟာဘန်ကောက်မြို့ကိုရောက်ပြီးမကြခင်မဟာချိုင်မြို့ကထလေထိုင်ရက်ကွက်မှာမြန်မာအလုပ်သမားတွေနဲ့ညနေ၄နာရီကနေ၆နာရီအကြာ၂နာရီကြာတွေ့ဆုံဖို့စီစဉ်ထားတာပါ ဒေါအောင်ဆန်းစုကြည်နဲ့မြန်မာအလုပ်သမားတွေတွေ့ဆုံတဲ့နေရာမှာအဆင်ပြေချောမွေ့စေရေးအတွက်ထိုင်းနိုင်ငံဆိုင်ရာမြန်မာတာမကြီးကထိုင်းနိုင်ငံမှာရှိနေတဲ့မြန်မာအလုပ်သမားအရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေနဲ့တွေ့ဆုံညှိနှိုင်းခဲ့တယ်လို့တွေ့ဆုံပွဲမှာပါဝင်ခဲ့တဲ့ထိုင်းနိုင်ငံရောက်မြန်မာအလုပ်သမားများအဖွဲ့ကအမှုဆောင်ဒါရိုက်တာဦးကျော်တောင်းကပြောပါတယ
်။ကတမ်းမကြီးကနေပြီးတော့ကျွန်တော်တို့အပါဝင် NGO 3ခုရဲ့အလုပ်သမားကူညီစောင့်ရှောက်တဲ့အဖွဲ့၁၀ဖွဲ့စုစုပေါင်း73ဖွဲ့နဲ့နေပြီးတော့ခေါ်တွေ့ခေါ်တွေ့တဲ့အချိန်ကမှကျွန်တော်တို့ဒီ73ဖွဲ့ကလူဒီအဖွဲ့ကောင်းဆောင်တွေတယောက်တယောက်စီဟာတန်ယုံကပေးထားတဲ့ဒီရင်တို့နဲ့အတူကျွန်တော်တို့ဒေါအောင်ဆန်းစုကြည်နဲ့အလုပ်သမားတွေ900ကျားတည်းမှနေခွင့်ပေးတယ်ဒါနဲ့သူကဘသူကိုဗာပြောပါအရုသမတွေကိုလည်းဘသူကိုဗာပြောပါအရုသမဖွဲ့ကောင်းဆောင်တွေကိုလည်းဘသူကဗာပြောပါဆိုပြီးတော့ရွေးမထားဘူးဒေါက်ဆန်းစုကြည်အနေနဲ့ချိန်တဲ့မိခွန်းကိုချိန်တဲ့လူကိုမေးပါစေဆိုပြီးတော့ဒီစီရှာထားတယ
်မြမတန်ယုံနဲ့အလုသမအရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကဒေါက်ဆန်းစုကြည်နဲ့အလုသမတွေလွတ်လပ်စွာတွေ့ဆုံနိုင်ရေးအတွက်စီစဉ်နေပေမဲ့လည်းတစ်ဖက်မှာအင်ရှင်ထိုင်းနိုင်ငံဘက်ကလုပ်ငန်းရှင်တွေနဲ့ဒေသခံတာဝန်ရှိသူတွေကမြမအလုသမတွေအပေါ်ထိုင်းလုပ်ငန်းရှင်တွေဘက်ကမတရားဖိနှိပ်တာလောအားကနှိမ်ချထားတာတွေကိုဒေါအောင်ဆန်းစုကြည်သိရှိသွားမှဆိုရင်လည်းအတွက်သူတို့စိတ်တိုင်းကြမြန်မာအလုပ်သမားတွေကိုရွေးချယ်ပြီးတွစ်ဆုံပွဲမှာတက်ခိုင်းဖို့စီစဉ်နေတယ်လို့ဦးကျော်တောင်းကပြောပါတယ
်ဒီနေ့ဖြစ်လာတဲ့အခြေအနေကဘာလဲဆိုတော့အဲ့ဒီမဟာဆိုင်မှာဖိုးဝါဆိုတာကအယတ္တာလူကြီးပေါ့ဘယ်လိုပြောမလဲဆိုမျိုးနေမှုဟိုကျွန်တော်မြန်မာလူဆိုလို့ရှိရင်ခရင်အောက်ထုတ်ရေးမှုပေါ့အဲဒီကနေပြီးတော့ဒီကျွန်တော်တို့ဖက်ကဆက်တဲ့အပန်းလေးမြန်မာတိုင်းဝါစီရတဲ့အစီအစဉ်ကိုကြားတယ်အထူးသဖြင့်နှစ်ပေါင်းများစွာမြန်မာအလုပ်သမားတွေကိုဖိနှိပ်ထားတာကျွန်တော်တို့ဟိုတိုင်းပြည်ကိုအရင်အောက်ချုပ်ခဲ့တဲ့အစိုးရအဖြစ်စစ်ကလည်းပဲကျွန်တော်တို့အလုပ်သမားတွေအပေါ်မှာကာကွယ်စောင့်ရှောက်မှုမရှိခဲ့တယ်လို့ဖြစ်ချက်လေတော့သူတို့ရဲစစ်ရှင်နဲ့ရဲစစ်နှစ်ခုရှင်နဲ့နှစ်ခုမတရားမှုပြုရှင်နဲ့ပြုလို့ရတဲ့လူကြီးကတရားဟာကျွန်တော်မြန်မာအလုပ်သမားပဲအဲ့ဒီအခင်းကျင်းတွေကိုကျွန်တော်တို့နှစ်ပေါင်းများစွာဒီနေ့ကြတီဗီထဲမှာအလုပ်သမားကြီးလုပ်နေတဲ့ကျွန်တော်တို့လူတွေနောက်ပြီးတော့အဲ့လိုပဲတာရှည်လုပ်နေတဲ့အလုပ်သမားတွေနဲ့ဘောင်ဆဲကြီးတကားပြည့်ဖြစ်လို့ရှိရင်သူတို့ပဲကြီးမှာအလုပ်သမားတွေကနှိတ်ကိုထားတာပေါ်သွားမှာကိုသိရင်ဟာတူတယ်အဲ့ဒါကြောင့်မို့လို့ထိုင်းအစိုးရနဲ့ဒီထိုင်းလုံခြုံရေးကြီးတွေနဲ့ဖက်ဆက်လုပ်နေတဲ့ထိုင်းယူနစ်လိုအလုပ်ုံကြီးတွေကသူတို့စိတ်ကြီးအလုပ်သမားတွေကိုခေါ်ပြီးတော့မှတွေးမယ်လို့ကျွန်တော်တို့အတင်းရထားတယ်
ဒေါက်ဆန်းစုကြည်မရောက်ခင်တရက်အလိုဗုဒ္ဓဟူးနေ့အထိတွေ့ဆုံပွဲမှာတက်မဲ့အလုသမားတွေရွေးချယ်ရေးကိစ္စနဲ့ပတ်သက်လို့ထိုင်းဘက်နဲ့မြန်မာဘက်အကြားညှိနှိုင်းလို့မရသေးဘူးလို့ဦးကျော်တောင်းကပြောပါတယ် ထိုင်းလုံငန်းရှင်တွေနဲ့ဒေသခံအာဏာပိုင်တွေဘက်ကအဲ့ဒီလိုစီစဉ်နေတယ်ဆိုတဲ့အကြောင်းသိရှိသွားကြတဲ့အတွက်မြန်မာအလုသမားတွေကြားမှာလည်းမကျေနပ်မှုတွေရှိနေတယ်လို့ဆိုပါတယ်။နောက်ဆုံးမြန်မာအလုသမားတွေဘက်ကလိုချင်တဲ့ပုံစံအတိုင်းလွတ်လပ်စွာတွေ့ဆုံတာမျိုးမဟုတ်ဘဲထိုင်းဒေသခံအာဏာပိုင်တွေဘက်ကအတင်းအဓမ္မသူတို့လူတွေကိုဆွဲထည့်တာမျိုးဖြစ်ခဲ့ရင်တော့မကျေနပ်တဲ့မြန်မာအလုသမားတွေဘက်ကဆန္ဒပြတာမျိုးအထိဖြစ်လာကောင်းဖြစ်လာနိုင်တယ်လို့အလုသမားအရေးဆောင်ရွက်နေသူတွေကပြောပါတယ်မြန်မာအလုသမားတွေအရေးကိုညီဆောင်ရွက်ပေးနေတဲ့အဖွဲ့အစည်းတွေကတော့အရင်အစိုးရလက်ထက်ကချုပ်ဆိုခဲ့တဲ့မြန်မာအလုသမားများဆိုင်ရာစာကြုံလွှာတွေဟာပွဲစားတွေကြားကနေခေါင်းပုံဖြတ်ဖို့အခွင့်အရေးဖန်တီးပေးထားသလိုဖြစ်နေတဲ့အတွက်ဒေါက်ဆန်းစုကြည်အနေနဲ့လမ်းဟောင်းကိုမလိုက်ဘဲအလုသမားတွေအရေးတကယ်အကျိုးရှိစေမယ့်သဘောတူညီချက်တွေချမှတ်လှုပ်ဆောင်ပေးဖို့နိုင်ငံသားရေးနဲ့အလုသမားရေးဝန်ကြီးဌာနအပါအဝင်သက်ဆိုင်ရာအဖွဲ့အစည်းတွေထံမှအိတ်ဖွင့်ပေးစာပေးပို့ထားတယ်လို့ဦးကျော်တောင်းကပြောပါတယ်။ဒေါအောင်ဆန်းစုကြည်ဟာခီးစဉ်ဒုတိယနေ့တောက်ကြနေမှာတော့ထိုင်းနိုင်ငံတောင်ပိုင်းထားဟင်းဒုက္ခသည်စခန်းကိုသွားဖို့စီစဉ်ထားပေမဲ့တကယ်သွားပြစ်မယ်မသွားပြစ်ဘူးဆိုတဲ့အပေါ်အတည်ပြုလို့မရသေးပဲဖြစ်နေပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ဒီခီးစဉ်အတွင်းဝန်ကြီးချုပ်ပရာယော့ချန်အိုချာနဲ့တွေ့ဆုံတဲ့အခါမြန်မာဒုက္ခသည်တွေနေရရင်ပြန်ရေးကိစ္စကိုဆွေးနွေးလိုက်မယ်လို့ဒီခီးစဉ်အကြောင်းသိရှိသားသူတွေက VOA ကိုပြောပြပါတယ်။ဒါအပြင်ထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတွေအရေးနဲ့နိုင်ငံကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေအတွက် MOU နိုင်ငံနားလည်မှုစာကြုံလွှာရေးထိုးကြဖို့ရှိတယ်လို့ဆိုပါတယ်
ကိုယ်စဝင်းလိုင်းပြောပြသွားတာဖြစ်ပါရခင်ဗျာတစ်ဆက်တည်းပြောရမယ်ဆိုရင်ဒီကနေ့ထိုင်းနိုင်ငံကိုဆက်ရောက်လာမဲ့ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်အတွင်းထိုင်းဆိုးရွားနဲ့တွေ့ဆုံတဲ့နေရာမှာလူခွင့်ရေးကိစ္စတွေကိုထည့်သွင်းဆွေးနွေးဖို့အတွက်လူခွင့်ရေးအဖွဲ့တွေကတိုက်တွန်းလိုက်ပါတယ်တရင်အပြည့်စုံကိုကိုရဲကောင်ကပြောပြပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံသားရေးဝန်ကြီးနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ထိုင်းခီးစဉ်အတွင်းမှာထိုင်းမြန်မာနှစ်နိုင်ငံဆက်ဆံရေးအတွက်အရေးပါတဲ့စီးပွားရေးရွှေ့ပြောင်းလုပ်သားနဲ့ဒုက္ခသည်တွေနေရပြန်ရေးကိစ္စတွေကိုအဓိကဆွေးနွေးဖို့ရှိပါတယ် Human Rights Watch အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူး Brad Adam ကတော့ထိုင်းနိုင်ငံမှာတန်းနဲ့ချီပြီးရှိနေတဲ့မြန်မာရွှေ့ပြောင်းလုပ်သားတွေလူကုန်ကူးခံရတာနဲ့ခေါင်းမုံဖြတ်ခံရတဲ့ကိစ္စတွေနဲ့ပတ်သက်လို့ဦးစားပေးဆွေးနွေးသင့်တယ်လို့ပြောပါတယ်
It has various forms as trafficking
ထိုင်းနိုင်ငံမှာလူကုန်ကူးမှုတွေဟာပုံစံအမျိုးမျိုးနဲ့ရှိနေပါတယ်လိင်လုံငန်းတွေဆက်ယုံတွေနဲ့ထိုင်းငါးဖမ်းတင်မောတွေပေါ်မှာအခိုင်းခံကြရတဲ့မြန်မာနိုင်ငံသားတွေအနေနဲ့နှိပ်စက်ညှဉ်းပန်းခံရတာရှိသလိုတခါတရံအသက်ခံရတာလည်းရှိပါတယ်များသောအားဖြင့်တော့လစာအနှိမ်ခံရတာအလုပ်ချိန်ပိုခိုင်းတာအန္တရာယ်ရှိတဲ့လုပ်ငန်းခွင်အခြေအနေမှာအလုပ်လုပ်ကြရတာတွေဖြစ်နေပါတယ်တကယ်တော့ထိုင်းနိုင်ငံဟာနှစ်တော်တော်များများကြာအောင်မြန်မာလှုပ်သားနှစ်တန်းလောက်ထိလှုပ်အားကိုအသုံးပြုခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာပြည်ရင်းပဋိပက္ခနဲ့စစ်အာဏာရှင်စနစ်အောက်မှာဝင်ငွေရှာရခက်တာကြောင့်ထွက်ပြေးလာကြတဲ့သူတွေကိုထိုင်းကလက်ခံထားတာဖြစ်ပါတယ်မြန်မာလာအိုနဲ့ကမ်ဘောဒီးယားနိုင်ငံတွေကလှုပ်သားတွေပေါ်ခေါင်းပုံဖြတ်အမျက်ထုတ်မှုတွေနဲ့ထိုင်းစီးပွားရေးကိုအဓိကပံ့ပိုးခဲ့တာဖြစ်ပါတယ်ဒါကိုရတန်းကရပ်တင်ပါပြီဒီလိုအမျက်ထုတ်တဲ့အထက်မှာထိုင်းစစ်တပ်နဲ့ရဲတွေလည်းပါဝင်ပါတယ်ဒီလိုစိုးရိမ်မကင်းဖြစ်မှုတွေကိုဒေါအောင်ဆန်းစုကြည်အနေနဲ့ထိုင်းစိုးရနဲ့တွေ့ဆုံရမှာပြောဆိုဆွေးနွေးလိမ့်မယ်လို့မျှော်လင့်ရပါတယ်
။နောက်လူခွင့်ရင်းနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်မှုတရက်ကတော့မနစ်ကမြန်မာနိုင်ငံကနေထွက်ပြေးလာပြီးပင်လယ်ထဲမှာလူကုန်ကူးသူပွဲစားတွေစွန့်ပစ်ခဲ့တာကိုကယ်ဆယ်ထားတဲ့ရိုဟင်ဂျာဒုက္ခသည်9000ကျော်ရဲ့ရှေ့ရေးနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ရဲ့ထိုင်းခီးစဉ်တွေမှာဆွေးနွေးဖို့လူခွင့်ရင်းအဖွဲ့တွေကမျှော်လင့်နေကြပါတယ်။မြန်မာနိုင်ငံကိုစွန့်ခွာထွက်ပြေးလာတဲ့ရိုဟင်ဂျာအရေးအတွက်ရော့ကျလာနေပြီမဲ့ဒေသဆိုင်ရာအစိုးရတွေအဆင့်မှာပိုပြီးအရေးတူဖြစ်ရှင်းဖို့လိုနေတော့မယ်လို့ 45 right အဖွဲ့ကအမှုဆောင်ညွှန်ကြားရေးမှူး Matthew Smith ကပြောပါတယ
် The problem now is that the response from
လက်ရှိပြဿနာကဒေသဆိုင်ရာအစိုးရတွေကလွတ်မြောက်လာသူတွေကိုအကာအကွယ်ပေးဖို့ကိုဦးစားပေးမလုပ်တာပါမနစ်ကလူကုန်ကူးမှုကနေလွတ်မြောက်လာတဲ့သူတွေဟာအခုချိန်ထိဖမ်းဆီးထိန်းသိမ်းခံထားရသေးပ
ါမနစ်ကထိုင်းနိုင်ငံတောင်ပိုင်းမှာလူကုန်ကူးသူတွေအသုံးပြုတဲ့စခန်းတွေကိုရှာဖွေတွေ့ရှိခဲ့ပြီးအဲ့ဒီမှာမြှုပ်နှံထားတဲ့အလောင်းဒါဇင်ပေါင်းများစွာကိုတွေ့ရှိခဲ့ပါတယ်။ပြီးခဲ့တဲ့မေလ23ရက်နေ့ကထိုင်းနိုင်ငံတောင်ပိုင်းကထိန်းသိမ်းရေးစခန်းတစ်ခုကနေရိန်ဂျာ22ဦးထွက်ပြေးခဲ့ရမှာထိုင်းရဲတွေရဲ့ပြစ်ခတ်မှုကြောင့်တဦးသေဆုံးခဲ့ပါတယ်။မဟီဒေါ်တက္ကသိုလ်လူသားအရင်းမြစ် Institute ကစီရီပါရာဖာပချာရာမစ္စရီကတော့ရိုဟင်ဂျာတွေကြုံတွေ့နေရတဲ့ဖမ်းဆီးထိန်းသိမ်းခံရတာနဲ့နိုင်ငံမဲ့ဖြစ်မှုတွေဟာအပြောင်းအလဲမရှိသေးဘူးလို့ဆိုပါတယ်
။ The problem is still there. Remains exactly the same.
ပြဿနာတွေရှိနေတော့မှအရင်တော့အတိုင်းပါပဲ။ထိန်းသိမ်းရေးစခန်းတွေမှာထိန်းသိမ်းခံထားရတဲ့သူတွေမလွတ်မြောက်သေးပါဘူး။နေရာဒေသအမျိုးမျိုးကရိုဟင်ဂျာတွေဟာဖမ်းဆီးခံရပြီးတော့ထိန်းသိမ်းခံရဖို့ဒါမှမဟုတ်ရင်ပြန်ပို့တာခံရဖို့အန္တရာယ်ရှိနေပါတယ်။သူတို့ဟာဒီလိုအန္တရာယ်ကြားရောက်ဖို့ဖြစ်နိုင်ခြေကလည်းအရင်တိုင်းအပြောင်းအလဲမရှိပါဘူး။သူတို့ရဲ့အခွင့်အရေးအတွက်အကာအကွယ်မရှိပါဘူး။ ကျမမြင်တာကတော့ဒါဟာမအောင်မြင်မှုတစ်ခုပါပဲ
။ထိုင်းအရဖတ်အဖွဲ့အစည်းတွေကတော့ဒေါန်ဆန်းစုကြည်ရဲ့ထိုင်းခီးစဉ်အတွင်းမှာမြန်မာနိုင်ငံကထွက်ပြေးလာတဲ့ရိုဟင်ဂျာတွေကိုနိုင်ငံသားဖြစ်ခွင့်ပေးဖို့အပါအဝင်တောင်းဆိုချက်တွေကိုတင်သွင်းမှုမျှော်လင့်နေကြပါတယ်
။ကိုရဲကောင်ပြောပြသွားတာဖြစ်ပါရခင်ဗျာ။ဗြိတိန်နိုင်ငံကဆန္ဒခံယူပွဲသတင်းမပြောခင်မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းတပုတ်ထပ်ပြီးတော့တင်ဆက်ပေးပါဦးမယ်။သူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်သူတွေကိုရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းလို့တုံ့နှုံပြောဆိုဖို့မြန်မာအစိုးရကကုလသမဂ္ဂမှတင်ပြတာနဲ့ပတ်သက်လို့ရခိုင်အမျိုးသားပါတီကကန့်ကွက်လိုက်ပါတယ်။မတူကွဲပြားတဲ့လူမှုအတိုင်းဝိုင်းနှစ်ဖက်ကြားမှာအစဉ်ပြေပြီးတော့ပြန်လည်ယုံကြည်မှုရဖို့အတွက်ရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းလို့တုံ့နှုံပြောဆိုဖို့မြန်မာအစိုးရအနေနဲ့ကုလသမဂ္ဂမှပြီးခဲ့တဲ့ပတ်ကတင်ပြခဲ့တာဖြစ်ပါတယ်။သတင်းပြည့်စုံကို VOA သတင်းတော့မမင်းမြင့်ခိုင်ကတင်ပြထားပါတယ်ခင်ဗျာ
။ဟုတ်ကဲ့။သမရဦးသိန်းစိန်အစိုးရလက်ထက်ကဘင်္ဂလီလို့ခေါ်ပြီးသူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်သူတွေကိုရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းလို့တုံ့နှုံပြောဆိုဖို့မြန်မာအစိုးရကိုယ်စားလှယ်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာပြုလုပ်တဲ့32ကြိမ်မြောက်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီညီလာခံမှာပြီးခဲ့တဲ့အပတ်ကတည်ရင်ဝင်ပြောဆိုလိုက်တာပါရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းလို့တုံ့နှုံပြောဆိုဖို့မြန်မာအစိုးရရဲ့တင်ပြမှုနဲ့ပတ်သက်လို့ရခိုင်အမျိုးသားပါတီကဇွန်လ21ရက်နေ့ကကြေညာချက်ထုတ်ပြီးကန့်ကွက်လိုက်ပါတယ်ဒီကြေညာချက်ထဲမှာတော့ရခိုင်မျိုးသားပါတီအနေနဲ့ရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းလို့ခေါ်ဝေါ်တုံးဆွဲတာကိုလုံးဝလက်မခံနိုင်ကြောင်းဖော်ပြထားပြီးအစိုးရအနေနဲ့ကုလသမဂ္ဂမှာရခိုင်ပြည်နယ်ကမွတ်စလင်လို့တုံ့နှုံပြောဆိုဖို့တင်ပြတာဟာရခိုင်ပြည်နယ်ကလူနည်းစုတွေရဲ့ပြဿနာကိုရခိုင်တိုင်းရင်းသားတွေအပေါ်အပြစ်ပုံချလိုက်တာဖြစ်တယ်လို့ဖော်ပြထားပါတယ်ဒီကြေညာချက်နဲ့ပတ်သက်လို့ရခိုင်မျိုးသားပါတီရဲ့ဒုတိယဥက္ကဋ္ဌဒေါ်အင်းနုစိန်ကအခုလိုပြောပါတယ
်ရခိုင်ပြည်နယ်မှာမွတ်စလင်အတိုင်းဝိုင်းလို့တုံ့နှုံလိုက်တာနဲ့တရားရင်နဲ့သူတို့ရဲ့ပြင်းရင်တွေကဟာရခိုင်ပြည်နယ်ဖြစ်နေစရာကိုပုံမှန်ရိုက်လိုက်တဲ့သဘောလို့ကျမတို့ကခံစားရတယ်။ဒီလိုပုံမှန်ရိုက်ပြီးတော့ဒီအချိန်ကြိုက်ကျင်ပြတဲ့အချက်ဟာရခိုင်ပြည်နယ်မှာနိုင်ငံသားစီတွေစိတ်ဆက်လုံးနေတဲ့အချိန်။အဲ့တော့အဲ့ဒီဘင်္ဂလီတွေဟာနိုင်ငံသားဖြစ်ဖြစ်အခွင့်သာအောင်ဒီလိုအချိန်ကြိုက်လုံးလိုက်တယ်လို့ကျမတို့ယူဆတယ်။ဒါကြောင့်ကျမတို့ကန့်ကွက်ရတယ
်။ပြန်ချာရေးဝန်ကြီးဌာနဘက်ကလည်းနိုင်ငံပိုင်သတင်းမီဒီယာတွေမှာရခိုင်ပြည်နယ်ကအစ္စလမ်ဘာသာကိုးကွယ်သူများလို့တုံ့နှုံမှုညွန်ကြားတဲ့ကိစ္စဟာနိုင်ငံရေးနဲ့ဆိုင်တဲ့ပြဿနာကိုဘာသာရေးအရခွဲခြားထားတာဖြစ်တဲ့အတွက်လက်မခံဘူးလို့ဒေါ်အင်းနုစိန်ကပြောပါတယ်။ရခိုင်ပြည်နယ်မှာနိုင်ငံသားစီစစ်ရေးလုပ်ငန်းတွေစတင်လှုပ်ဆောင်တဲ့အချိန်နဲ့အချိန်ကြိုက်လှုပ်ဆောင်မှုဖြစ်တယ်လို့ရခိုင်မျိုးသားပါတီဘက်ကစွပ်စွဲပြောဆိုထားပါတယ်။နိုင်ငံသားစီစစ်ရေးကိစ္စတွေကိုလက်ရှိအစိုးရအနေနဲ့ဥပဒေနဲ့အညီလှုပ်ဆောင်နေတာမို့ရခိုင်မျိုးသားပါတီရဲ့စွပ်စွဲမှုသာဖြစ်တယ်လို့ယူဆကြောင်းနိုင်ငံရေးလှိလာအုံသက်သူသတင်းစာဆရာဦးစီသူအောင်မြင့်ကပြောပါတယ်
။ဒါကဟိုတစ်ဖက်သက်ဆွဆွဲတာပါ။ဒေါက်တာစုကြည်အခုလုံနေတာကအဲသူကတစ်ဖက်ကသူကြိုပြီးတော့သူပြောထားတယ်ဒီစကားလုံးတွေကိုရှောင်ကျင်ပြီးတော့မှအဲသူတုံးဆွဲသွားမယ်ဆိုတော့တစ်ဖက်ကပြောထားတယ်။တစ်ဖက်ကနိုင်ငံသားစီစစ်တဲ့ကိစ္စဆိုရင်လည်းဥပဒေမှာပါအတိုင်းပဲသူလုံနေတာပဲဥပဒေကိုကျော်လွန်ပြီးသူလုံတာမရှိဘူး။ပြီးတော့မှတော့အခုဆိုရင်အဲဒီစီစစ်ပြီးတော့မှပြင်ပြဖို့အဖွဲ့ဖွဲ့ရစီမှာလည်းဒါတက်မလို့သားအဲ့ဒီဟိုပါဘောနော်ဟိုနယ်လုံးဝန်ကြီးကဥဆောင်ပြီးတော့မှသူတို့ဖွဲ့စည်းပြီးတော့လုတ်ကင်နေကြတယ်လုတ်ကင်နေကြတယ်ဆိုတဲ့ခါကျတော့ဟိုဒါဟာဘာမှချင်ကြိုက်ပြီးတော့လုံနေတယ်အလုံးမဟုတ်ဘူးဒါတွေကတော့ဆွဆွဲတာပ
ါပြိပခတွေဖြစ်ပေါ်ထားတဲ့မတူညီတဲ့လူမှုအတိုင်းဝိုင်းတစ်ခုကြားမှာအခြေအနေတွေပိုပြီးမဆိုးရွားတော့အောင်လက်ရှိအစိုးရအနေနဲ့တင်ပြတဲ့နည်းလမ်းကမှန်ကန်တယ်လို့ယူဆကြောင်းဦးစီသူအောင်မြင့်ကပြောပါတယ်ရခိုင်ပြည်နယ်မှာလူမှုအတိုင်းဝိုင်းနှစ်ဖက်ကြားလက်မခံနိုင်တဲ့နာမည်အသုံးနှုန်းတွေကြောင့်ပြိပခတွေမဖြစ်အောင်အနဒီအစိုးရအနေနဲ့စူးစမ်းကင်သွဲသွားမှာဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကပြောဆိုထားသလိုရခိုင်ပြည်နယ်ကအတိုင်းဝိုင်းတစ်ခုကြားပြဿနာတွေဖြေရှင်းဖို့အတွက်လုံလောက်တဲ့အချိန်ပေးဖို့ဒေါ်အောင်ဆန်းစုကြည်ကပြီးခဲ့တဲ့လကအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့တွေ့ဆုံချိန်မှာပြောဆိုထားပါတယ်ရှင်
။ VOA သတင်းတောက်မမမြင့်ခန့်ရဲ့သတင်းလွှာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်။တော်တာရှင်များခင်ဗျာဒီကနေ့မှာဗြိတိန်နိုင်ငံအနေနဲ့ EU ဥရောပတမကအဖွဲ့ဝင်ဖြစ်ကနေခွဲထွက်ရေးမထွက်ရေးပေါ်ပြည်လုံးကျဆန္ဒခံယူပွဲကျင်းပမှာဖြစ်တဲ့အတွက်တကဘာလုံးကစိတ်ဝင်စားနေကြပါတယ်ကြိုတင်ပြီးတော့ရွေးကောက်ကြိုတင်ပြီးတော့ကောက်ယူထားတဲ့လူလူစစ်တမ်းတွေမှာတော့ထောက်ခံသူတွေနဲ့ကန့်ကွက်သူတွေကြားဘယ်ဘက်ကနိုင်မဲဆိုတာကိုအတက်မပြောနိုင်သေးပဲဖြစ်နေပါတယ်ဒါကြောင့်လဲနောက်ဆုံးချိန်အထိအကြိတ်နဲ့မဲဆွယ်စည်းရုံးမှုတွေလှုပ်ဆောင်နေကြပြီးဗြိတိန်နိုင်ငံရောက်မြန်မာတွေကြားမှာပဲအမြင်နဲ့အမျိုးမျိုးကွဲပြားနေတဲ့အကြောင်းအသေးစိတ်ကိုမန္နာတန်ချမ်းကစူးစီးပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
ဟုတ်ပါတယ်အဖွဲ့ဝင်28နိုင်ငံရှိတဲ့ EU ရဲကနေဗြိတိန်နိုင်ငံခွဲထွက်ရေးမထွက်ရေးကိုနောက်ထပ်နားရီအနည်းငယ်အကြာမှာပဲ45တန်းကျော်တဲ့ဗြိတိန်ပြည်သူတွေမဲပေးကြတော့မှာပါဗြိတိန်နေနဲ့ EU ရဲမှာပဲဆက်ရှိတင့်တယ်လို့ထောက်ခံခဲ့သူဗြိတိန်ပါလီမန်အမတ်ဂျိုကော့စ်အသက်ခံရပြီးတပတ်အကြာဒီကနေ့မှာပဲပြည်လုံးကျလူလူဆန္ဒခံယူပွဲကိုကျင်းပတာဖြစ်ပါတယ်ဗြိ ဘရီဇစ်လိုအတူကောက်ခေါ်ကြတဲ့ဒီတိန်အနေနဲ့ EU ကနေခွဲထွက်သင့်မသင့်တင်းတင်းမာမာညှင်းခုန်စရာဖြစ်လာတဲ့အဓိကအကြောင်းရင်းတွေကနှစ်ခုကတော့စီးပွားရေးနဲ့ရွှေ့ပြောင်းအခြေချမှုကိစ္စပါ1983ခုနှစ်ကစပြီး EU အဖွဲ့ဝင်ဖြစ်လာခဲ့တဲ့ဗြိတိန်နိုင်ငံအနေနဲ့ခွဲထွက်ရေးမထွက်ရေးဆုံးဖြတ်ချက်တစ်ခုကတခြား EU အဖွဲ့ဝင်နိုင်ငံတွေနဲ့ဆက်ဆံနေရတဲ့ဗြိတိန်ရဲ့နိုင်ငံရေးနဲ့စီးပွားရေးအပေါ်မှာအကြီးအကျယ်တက်ရောက်မှုရှိစေမှာဖြစ်ပါတယ်။ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကတော့ EU အဖွဲ့ဝင်အဖြစ်ဆက်ရှိရေးမဲပေးကြဖို့မဲဆွယ်စည်းရုံးရဲ့နောက်ဆုံးချိန်အထိလူထုကိုစော်ဩခဲ့တာပါ
။ Don't vote because of things you've been told about Turkey or European armies.
တူရကီကိစ္စပဲဖြစ်ဖြစ်ဥရောပကတပ်တွေနဲ့ပတ်သက်လို့ပဲဖြစ်ဖြစ်ခင်ဗျားတို့ကြားနေတဲ့ကိစ္စတွေကြောင့်တော့မဲမထဲကြပါနဲ့ဒါတွေဟာအတိတ်ပဲလည်းမရှိဖြစ်လာမှလည်းမဟုတ်ပါဘူးဒါဟာနောက်ကျောင်းပြန်လှည့်လို့မရတဲ့ကျွန်တော်တို့တိုင်းပြည်ကျွန်တော်တို့စီးပွားရေးကျွန်တော်တို့မိသားစုတွေအနာဂတ်အတွက်ဆန္ဒခံယူပွဲပ
ါဗြိတိန်နိုင်ငံရဲ့အဓိကနိုင်ငံရေးပါတီကြီးနှစ်ခုဖြစ်တဲ့လက်ရှိအာဏာရကွန်ဆာဗေးတစ်ပါတီနဲ့အတိုက်ခံလေဘာပါတီတို့ကခေါင်းဆောင်တွေကတော့အဖွဲ့ဝင်အဖြစ်ဆက်ရှိရေးထောက်ခံခဲ့ကြပေမဲ့ပါတီဝင်တွေကြားမှာတော့သဘောထားအမျိုးမျိုးထွက်ပေါ်နေတာပါလေဘာပါတီရဲ့လက်ဝဲဝါဒီခေါင်းဆောင်ဂျယ်ရမီကော့ဘင်းကတော့
Do what's best for our people. Vote for jobs. Vote for rights at work. Vote for our NHS.
ကိုပီတူတွေအတွက်အကောင်းဆုံးလှုပ်ဆောင်ကြပါအလုပ်ကိုင်တွေအတွက်လုပ်ငန်းခွင်အခွင့်အရေးအတွက်အမျိုးသားကျန်းမာရေးဝန်ဆောင်မှုအတွက် EU အဖွဲ့ဝင်ဖြစ်ဆက်နေဖို့မဲပေးကြပ
ါလန်ဒန်မြို့တော်ဝင်ဘိုရစ်ဂျွန်ဆန်ကတော့ခွဲထွက်ရေးကိုထောက်ခံနေပေမဲ့လည်းသူဖခင်စတန်လီကိုရိုင်းကဆက်ရှိရေးကိုလက်ခံတာကြောင့်မိသားစုထဲမှာတွင်မညီညွတ်မှုတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။ကြိုတင်ကောက်ယူထားတဲ့လူမှုစစ်တမ်းတွေမှာတော့ခွဲထွက်ရေးမထွက်ရေးပြိုင်ဘက်အုပ်စုနှစ်ခုကြားအားပြိုင်မှုမှာဘယ်ဘက်ကအနိုင်ရမယ်ဆိုတာအခုထိအတက်မပြောနိုင်သေးပါဘူး။သဘောထားဆန္ဒတွေအမျိုးမျိုးရှိနေတဲ့အထက်မှာဗြိတိန်ရောက်မြန်မာတွေလည်းပါဝင်ကြပါတယ်။ဗြိတိန်မှာ15နှစ်ကြာနေထိုင်လာပြီးဒီကနေ့မဲသွားပေးမယ်မတ်တူးမှာကတော့ခွဲထွက်ရေးကိုထောက်ခံသူပါ။
ပွဲရေးလုံလားခွဲရေးလုံလားငင်းပွားမယ်ဆိုရင်တော့ကောင်းတာနဲ့ဆိုးတာတွေကတော့နှစ်ဖက်စလုံးမှာအများကြီးရှိနေတယ်။ဒါပေမဲ့အမားရဲ့အမြင်ကတော့ we don't need to be afraid for being our own boss ပေါ့နော်။ဒီမှာတော့ပြောရင်ကိုယ့်တမကိုယ်ဖန်တီးခွင့်ပေါ့။ EU law နဲ့ဟိုစက်မယ်ပြီးတော့ကိုယ့်ဘက်ကနေပြီးတော့လုပ်ပိုင်ခွင့်မရဘူး။အများကြီးရှိရယ်ပေါ့။အဲ့ဒါတွေနဲ့ပတ်သက်ပြီးတော့ကိုယ့်ဘက်ကိုစီမံနိုင်ခွင့်ရတာကိုကောင်းမယ်လို့ထင်လို့အမားတော့ vote out လုပ်မှာပေါ့လေ။ဒီလောက်တော့မြန်မာလူမျိုးထဲမှာလည်းကိုယ့်အတီရကပြောမယ်ဆိုလို့ရှိရင်မြန်မာထဲမှာတော့ဟို vote in လုပ်ချင်တဲ့လူပိုများမယ်လို့ထင်တယ်မြန်မာထဲမှာတော့
ဒါပေမဲ့လည်းဆက်ရှိရေးကိုလိုလားသူဗြိတိန်ရောက်ဒေါက်တာတက်ကိုကိုကတော့သူ့အမြင်ကိုအခုလိုပြောပါတယ
်ကျွန်တော်ကတော့ UK နိုင်ငံအနေနဲ့ပေါ့နော် European Union ထဲမှာရှိတာပိုကောင်းတယ်လို့ယူဆပါတယ်ပါကြောင့်လည်းဆိုအဓိကတော့နောက်ကပ္ပာကြီးဆိုရလဲအားလုံးကပြည်အောင်စုယူရပေါ့နော်အားလုံးပြည်အောင်ဆောင်ရွက်တာအကောင်းဆုံးလို့ကျွန်တော်ယူဆတယ်အဲ့ဒါကြောင့်မလို့ United Kingdom ဆိုရလဲအခုကနေအင်္ဂလန်တနိုင်ငံနဲ့လှုပ်ထားမဟုတ်ဘူးအင်္ဂလန်ရဲ့ Scotland ရဲ့ Wales ရဲ့ Ireland ရဲ့ပေါင်းမှ United Kingdom ဖြစ်ပလို့ပဲ European Union ကြီးဆိုရလဲ Europe မှာဖြစ်တဲ့နိုင်ငံတွေအားလုံးပေါင်းမှ European Union ဆိုတာခေါ်လို့ပို့ပြီးတော့ kait ပြီးပါလို့မယ်ပြီးရင် Europe မှာရှိတဲ့နိုင်ငံတွေအားလုံးပြောင်းဆောင်ရွက်မှကမ္ဘာကြီးငြိမ်းချမ်းပြီးတော့ဖြည့်ဝါးရေးတွေလည်းပို့ပြီးတိုးတက်မယ်လို့ယူဆပါတယ
်အလားတူဗြိတိန်မဟာမိတ်ဥရောပတမကအဖွဲ့ဝင်နိုင်ငံတွေချားမှာလဲသဘောထားတွေအမျိုးမျိုးရှိနေပြီးတော့လူမှုစစ်တမ်းတွေမှာတော့ဥရောပတိုက်တာအများစုကဗြိတိန်ခွဲထွက်ရေးကိုမလိုလားကြပါဘူးတင်းသက်သမ္မတဖရန်စွာအော်လန်းကလည်းလူမှုဆန္ဒခံယူပွဲဟာဗြိတိန်အတွက်သာမက EU အနာဂတ်အတွက်ပါအရေးကြီးတဲ့အကြောင်းနဲ့အဖွဲ့ဝင်အဖြစ်ကထွက်မယ်ဆိုရင်နောက်ကျောင်းပြန်လှည့်လို့မရနိုင်ဘူးလို့လည်းသတိပေးခဲ့ပါတယ်ဒါပေမဲ့လည်းပြင်သစ်နိုင်ငံကလက်ရဇွန်းအမျိုးသားတပ်ဦးပါတီလို့ဥရောပကအမျိုးသားရေးဝါဒီနိုင်ငံရေးပါတီတွေကတော့ဗြိတိန်ရဲ့ခွဲထွက်ရေးအစီအစဉ်ကိုအားပေးနေကြပါတယ်။အခုလိုဥရောပရဲ့အနာဂတ်အတွက်ရောဗြိတိန်နိုင်ငံရဲ့အနာဂတ်အတွက်ပါအရေးပါတဲ့ပြည်လုံးကျွတ်လူမှုဆန္ဒခံယူပွဲအတွက်မဲယုံတွေကတော့လန်ဒန်စံတော်ချိန်ညနေ 9:00 မှာပိတ်မှာဖြစ်ပြီးဆန္ဒခံယူပွဲကနေထွက်လာမဲ့မဲရလက်ကိုတော့နိုင်ငံတကာစီးပွားရေးဈေးကွက်တွေနဲ့တကမ္ဘာလုံးကစိတ်ဝင်တစားစောင့်ကြည့်နေကြပါတယ်ရှင်။
ဒါကတော့ဒီကနေ့ဗြိတိန်နိုင်ငံမှာပြုလုပ်မဲ့ EU ကခွဲထွက်ရေးမထွက်ရေးဆန္ဒခံယူဝဲအကြောင်းမနန္ဒချန်ပြောပြသွားတာဖြစ်ပါတယ်။ VOA American အတန်ရဲ့ကြာတာပတင်းတွေမနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOA ကိုအီးမေးလ်ကနေအကြံဝေဖန်အကြံပြုလို့တဲ့တည်တချင်းတောင်းကြံနေဆိုရင်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ။ဖုန်းနံပါတ်ကတော့1-239-382-9995လေးဖြစ်ပါတယ်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာ။တော်တော်ရှင်တို့အခုဆက်လက်ပြီးတော့နားဆင်နေကြရတော့ VOA မြန်မာပိုင်းစီစဉ်ရဲ့ကြာတာပရင်းနေမနှခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40တို့အပြင်လိုင်းဒိုမီတာ50 kHz 9999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာစာရနဲ့အတူ
အရင်ဆိုရလက်ထက်မှာကြံခဲ့တော့လူခွေရေးဆိုင်ရာကိစ္စတွေကဆက်လက်ပြီးအဖြေရှာဖို့ရှိနေတယ်အစိုးရတင်မှာဆက်လက်ပြီးတာဝန်ရှိနေကြတ
ော့ဒါကတော့မြမလူခွင့်ရေးလှုပ်ရှားသူဦးအောင်မျိုးမင်းဖြစ်ပါတယ်မြမရေးတုံးသက်ချက်အပတ်စဉ်အစီအစဉ်မှာကြားကြရမှာပါနောက်ပိုင်းမှာသူယုံကြည်ရာအစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုမူလအဘော်မပြည့်ဦးကျော်စံတာကတင်ဆက်ပေးပါလိမ့်မယ်ခင်ဗျာ
မြန်မာနဲ့ထိုင်းတို့အကြားဒဏ်ရာဟောင်းတွေကုစားရမယ့်အချိန်ဆိုတဲ့ခေါင်းစဉ်နဲ့ Nikkei Asian Review မှာကာဝေချုံကီတဖုန်ရေးသားထားတဲ့ဆောင်းပါးကိုဥစွာတင်ပြလိုပါရယ်။ဒေါအောင်ဆန်းစုကြည်ထိုင်းနိုင်ငံကိုရောက်လာတဲ့အခါပထမဦးဆုံးသွားရောက်မှာကအစိုးရရုံးကိုမဟုတ်ဘဲလူမှောင်ကိုကိစ္စကျွန်းခိုင်းတဲ့ကိစ္စနဲ့လူအခွင့်အရေးချိုးဖောက်တဲ့နေရာမှာကြော်ကြားတဲ့မဟာချိုင်ဖြစ်ပါတယ်။2012မှာမဟာချိုင်ကိုသွားရောက်ခဲ့တော့ကအဲ့ဒီမှာရှိနေတဲ့မြန်မာအလုံသမားတွေကိုကူညီဖို့အလုံသမားတွေအနေနဲ့သူတို့ရဲ့အခွင့်အရေးအတွက်တိုက်ပွဲဝင်ကြဖို့ဒေါအောင်ဆန်းစုကြည်ကပြောကြားသွားခဲ့ပါတယ်။အခု၄နှစ်ကြာခရီးစဉ်မှာတော့အခြေအနေတွေပြောင်းလဲနေတာသူတွေ့ရပါလိမ့်မယ်။ဝန်ကြီးချုပ်ပရယုတ်ချန်အိုချာဟာလူ့သမားအခွင့်အရေးချိုးဖောက်မှုတွေကိုပြင်းပြင်းထန်ထန်နှိမ်နှင်းအရေးယူနေတာဖြစ်ပါတဲ့။အခုမြန်မာလူသားတစ်စန်းခွဲဟာနေဆက်ဒေသကိုဖြတ်လာပြီးထိုင်းနိုင်ငံဘက်မှာအလုပ်လုပ်နေကြပါရယ်။တကယ်တော့ထိုင်းနိုင်ငံမှာတရားဝင်ရောတရားမဝင်မှာလာရောက်နေသူမြန်မာ၅သန်းလောက်ရှိတယ်လို့ဆိုထားပါရယ်။ဒေါအောင်ဆန်းစုကြည်ဟာနိုင်ငံတော်ရဲ့ဂျမေးပုဂ္ဂိုလ်အဖြစ်ရောနိုင်ငံသားရဲ့ဝန်ကြီးအဖြစ်နဲ့ပါအာဆီယံဥက္ကဋ္ဌဖြစ်နေတဲ့လာအိုစနိုင်ငံကိုသွားရောက်ပြီးနောက်အခုပထမဦးဆုံးလာရောက်တဲ့နိုင်ငံကတော့ထိုင်းနိုင်ငံဖြစ်ပါတယ်။ဒါဟာထိုင်းနိုင်ငံကိုသူ့အနေနဲ့ဘလောက်အလေးအနက်ထားတယ်ဆိုတာကိုပြသလိုက်ခြင်းပါပဲ။တန်တပန်တွေတွေ့ဆုံတဲ့အခါမှာဒေါအောင်ဆန်းစုကြည်ကလူပုဂ္ဂိုလ်ချင်းထိတွေ့ရင်းနှီးရေးလွတ်လပ်ရေးဗမ်လိုက်ရေးတို့သူ့ရဲ့နိုင်ငံခြားရေးဝါဒမှာအလေးအနက်ထားကြောင်းထပ်မံပြောကြားသွားခဲ့ပါတယ်။သူဟာဒီမူဝါဒကိုထိုင်းနိုင်ငံမှာလက်တွေ့ကျင့်သုံးလှုပ်ဆောင်နိုင်မှာပါ။တစ်ချိန်လုံးကတော့ထိုင်းဟာမြန်မာနိုင်ငံကတိုင်းရင်းသားသဘုံတွေကိုထောက်ခံအားပေးနေတယ်လို့မှတ်ယူခံခဲ့ရတာပါအခုတော့ထိုင်းနိုင်ငံဟာမြန်မာအပြစ်ရဆွေးနွေးပွဲတွေအတွက်သူတို့ကိုစေယူပို့ဆောင်ရေးနေရာထိုင်ငင်းအစားရှိသဖြင့်ပါဝင်ကူညီနေတာဖြစ်ပါတယ်ဒီလိုပြဿနာတွေအပြင်အခုအခါမှာလူခွင့်ရေးချိုးဖောက်မှုမီဒီယာဖိနှိပ်ချုပ်ချယ်မှုတွေကြောင့်နိုင်ငံတကာမှာအပြင်းထန်ဝေဖန်ရှုတ်ချခံရတဲ့ထိုင်းနိုင်ငံအဖို့ဒေါအောင်ဆန်းစုကြည်လိုကမ္ဘာအလယ်မှာဂုံသိမ်းမြင့်မာတဲ့ဒီမိုကရေစီမိစုတဆောင်ပုဂ္ဂိုလ်မျိုးလာရောက်တဲ့အတွက်ကုန်တက်စီမှာဖြစ်တယ်လို့ရေးသားထားပါတယ်ခင်ဗျာ။ထိုင်းစစ်ဘုတ်ချုပ်တွေနဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံမဲ့ကိစ္စစောင့်ကြည့်နေကြခြင်းဆိုတဲ့ခေါင်းစဉ်နဲ့အင်ဒိုနီးရှားနိုင်ငံအမျိုးသမီးလှတော်အမတ်အီဗာကုဆူမာဆွန်ဒရီရေးသားတဲ့ဆောင်းပါးကိုတော့ Bangkok Post မှာဖတ်ရပါတယ်။ဒေါအောင်ဆန်းစုကြည်ဟာစစ်အစိုးရလက်အောက်နေအကျယ်ချုပ်နဲ့15နှစ်နေခဲ့ဘူးသူစစ်အစိုးရကိုစင်ခေါ်ပြီးလွတ်လပ်ခွင့်အတွက်တိုက်ပွဲဝင်ခဲ့သူနိုင်ငံတကာလေးစားမှုထောက်ခံရရှိခဲ့သူဖြစ်ပါတယ်။အခုထိုင်းနိုင်ငံကိုရောက်လာတော့သူဟာစစ်ဘုတ်ချုပ်တွေနဲ့လက်ဆွဲနှုတ်ဆက်ပြီးပြုံပြုံရွှင်ရွှင်ပဋိသင်္ဍာရစကားတွေပြောပါလိမ့်မယ်အစီအငေါ်မတက်သလိုများဖြစ်နေလေသလားပါပဲတချိန်တုန်းကတည်ငြိမ်ပြီးဒီမိုကရေစီထွန်းကားခဲ့တဲ့မြန်မာအင်ဂျင်ထိုင်းနိုင်ငံမှာတော့အခုခါစစ်အစိုးရတက်လာပြီးခိုးတော့ကမြန်မာစစ်အစိုးရလိုပဲလူခွင့်ရေးစာနယ်ဇင်းလွတ်လပ်ခွင့်အပါအဝင်ဖိနှိပ်ချုပ်ချယ်မှုမျိုးစုံကိုပြုလုပ်နေပါပြီဒီမိုကရေစီထွန်းကားရေးကိုလည်းဟန့်တားနေပါတယ်နောက်နှစ်လအတွင်းစစ်တပ်ကရေးဆွဲတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုထိုင်းပြည်သူတွေထိန်းချုပ်တင်းကြပ်မှုအောက်မှာမလွတ်မလပ်မဲပေးရပါလိမ့်မယ်။မြန်မာပြည်မှာ2008ဖွဲ့စည်းပုံဥပဒေကိုစစ်တပ်ကမဲပေးဖို့ခိုင်းတော့ဒေါအောင်ဆန်းစုကြည်ကအပြင်းထန်ဆန့်ကျင်ခဲ့ပါတယ်။ စစ်တပ်အာဏာကြီးစိုးရေးကိုရှုတ်ချခဲ့ပါတယ်။အခုကဒေါအောင်ဆန်းစုကြည်ကတော့သူဟာတက်ကြွလှုပ်ရှားသူ activist မဟုတ်ဘူး။နိုင်ငံရေးသမားဖြစ်တယ်လို့ဆိုပါတယ်။တွေ့တိုင်းမြင်တိုင်းရှောက်ဝေဖန်တယ်လို့မဖြစ်တော့ဘူး။နိုင်ငံအတွက်ကောင်းတာကိုလက်တွေ့လုပ်ရမှာဖြစ်တယ်လို့လည်းဆိုပါလိမ့်မယ်။ဒါပေမဲ့အာဆီယံလူမှုအဆိုင်အဝိုင်းအတွင်သူရထူးခြားတဲ့အစဉ်တန်းကိုတော့သူသတိရသင့်ပါတယ်။တန်ပေါင်းများစွာသောဒေသတွင်လူထုဟာသူရဒီမိုကရေစီတိုက်ပွဲကိုထောက်ခံခဲ့ကြပါတယ်။သူတို့ရဲ့အခွင့်အရေးတွေအတွက်လည်းဒေါအောင်ဆန်းစုကြည်ကိုမျှော်လင့်အားထားနေကြတာဖြစ်ပါတယ်။တကယ်တော့နိုင်ငံရေးသမားနဲ့ activist တက်ကြွလှူရှားသူဆိုတာဟာလုံးဝဆန့်ကျင်ဘက်ကြီးတော့မဟုတ်ပါဘူး။မြန်မာနိုင်ငံအတွက်လုံရင်တစ်ဖက်မှာလည်းဒေသခေါင်းဆောင်လည်းဖြစ်နိုင်ပါတယ်လို့យေတာထားပါရခင်ဗျာ
ဒါကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြအောင်ပါမနေ့ခင်းတိုင်းနားဆင်နေကြအမေရိကန် EDN 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလှတန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
ဒီနေ့မနေ့အတွက်တင်ပြပေးမယ့် item အသုံးကတော့
reach for the moon
ဖြစ်ပါတယ် reach reach ကမိအောင်လက်လှမ်းတာ for ကတွေ့ the moon moon ကလာမင်းဆိုတော့စကွိုက်ထုံရဲ့ဓာတ်ရိုက်ဒီပဲကလာမင်းကြီးကိုလှမ်းတာပေါ့ဒီနေရာမှာ moon အစား stars stars ဆိုတဲ့ကျယ်တွေလို့ဓာတ်ရိုက်ရတဲ့ဝဟယကိုထည့်ပြီးတော့ reach for the stars လို့လည်းပြောလို့ရပါတယ် idiom အဓိပ္ပာယ်ကလည်းရှင်းပါတယ်လကိုလက်လှမ်းမိအောင်ကြိုးစားတယ်ဆိုရင်လက်တွေမှာမဖြစ်နိုင်တာမှု idiom အဓိပ္ပာယ်ကသိကိုခက်ခဲလာတဲ့မဖြစ်နိုင်လောက်တဲ့ကြိုးပမ်းမှုကိုပြုလုပ်တာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Grove ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် There's no harm in reaching for the moon butYou have to be prepared to face disappointment.
မဖြစ်နိုင်တာကိုမျှော်မှန်းဖို့ကြိုးပမ်းတာကပြဿနာမရှိပါဘူး။ဒါပေမဲ့လို့စိတ်ပျက်မှုနဲ့ရင်ဆိုင်ဖို့အတွက်တော့အဆင်သင့်ဖြစ်ဖို့လိုတယ်ဗျာလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ There's no harm in reaching for the moon, but you have to be prepared to face disappointment.
သိကိုခက်ခဲလာတဲ့မဖြစ်နိုင်လောက်တဲ့ကြိုးပမ်းမှုကိုပြုလုပ်တာကို idiom အသုံးရဘယ်လိုပြောမလဲ
reach for the moon
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်းစီစဉ်တက်တဲ့ American Indian 3 English စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့မြန်မာပြည်သုံးသပ်ချက်ကိုတင်ဆက်ပေးပါတော့မယ်မြန်မာနိုင်ငံကို5ချိန်မြောက်လာရောက်တဲ့ကုလလူခွန်ကြီးအထူးကိုယ်စားလှယ်မစ်ရန်ဟီလီရဲ့ခီးစဉ်အတွင်းအဓိကစိန်ခေါ်မှုပါလေပြည်လေအောင်ဖြည့်ရှင်းနိုင်မယ့်အလားအလာဘလောက်ရှိသလဲဒီမိုကရေစီအစိုးရလက်ထက်မှာလူခွန်ကြီးကိုယ်စားလှယ်မြန်မာနိုင်ငံကိုဆီလွတ်ဖို့လိုအပ်သေးသလားဆိုတာကို88ငင်းငယ်ရင်းနဲ့ပွင့်လင်းလူအဖွဲ့အစည်းကကိုမြအေးနဲ့လူခွန်ကြီးတက်ကြလှုပ်ရှားသူကိုအောင်မျိုးမင်းတို့ကိုဥကြော်ကြံတာကမေးမြန်းဆွေးနွေးတုံ့တက်ထားတာဒီတစ်ပတ်ရဲ့မြန်မာအရေးတုံ့တက်ချက်မှာနားဆင်ကြပါခင်ဗျာ
မအောင်ဆုံးကအခုကုလသမဂ္ဂရဲ့လူခွင့်ဆိုင်ရာအထူးကိုယ်စားလှယ်မစ်ရန်ဟီလီမြန်မာနိုင်ငံကိုရောက်ရှိနေပါတယ်အစတုန်းကတော့ဒီလူကုလသမဂ္ဂကလူခွင့်ကိုယ်စားလှယ်လာတာကိုသမရဥသိန်းစင်တက်လာပြီးနောက်မှာဒါလာစရာမလိုတော့ဘူးဘာညာဆိုပြီးတော့ပြောတန်ဆိုတန်ကြားခဲ့ရပါတယ်အခုမြန်မာနိုင်ငံမှာရောအခုလက်ရှိအစိုးရကဒီမစ်ရန်ဟီလီလာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လိုအပ်သေးတယ်မလိုအပ်ဘူးဆိုတဲ့သဘောထားကိုများသိရပါလားခင်ဗျာကိုများရဲ့ရင်စားပြောပါ
ပေါင်း94နှစ်ကြော်ကြမှာအရသာအစိုးရစပြီးတက်လာတဲ့အချိန်လည်းဖြစ်တယ်ပေါ့ကြာဒါတနည်းအားဖြင့်လာပိုင်းပဲရှိပါသေးတယ်အချက်ပေါ့နော်နောက်တစ်ချက်ကနောက်တော့ရှင်းဖွဲ့စည်းအုပ်ချုပ်ဖို့အခြေခံဥပဒေအရမြန်မာနိုင်ငံအတွင်းမှာရှိတဲ့အခွင့်အာဏာအားလုံးကိုအစိုးရတရက်ထရက်နေပြီးတော့ထုတ်ကင်ထားတဲ့အခြေအနေမျိုးမရှိသေးပါဘူးဥပမာအဖြစ်ပြောမယ်ဆိုရင်ကော်ရီးဥတီချုပ်ကတရက်ခန့်အပ်တဲ့ဝန်ကြီးဌာန3နေရာရှိတယ်လို့တွတ်တော်ကင်းမှာလည်းတက်မတော်သားတွေပါဝင်နေတဲ့ဒါတပိုင်းတစဒီမိုကရေစီကိုတွားနေတဲ့အခြေအနေပဲရှိပါသေးတယ်အဲဒါကြောင့်ကျွန်တော်တယောက်ထည့်တဲ့သဘောထားအနေနဲ့ဆိုရင်တော့လူခွင့်ရေးကိုယ်စားလှယ်ကမြန်မာနိုင်ငံရဲ့လူခွင့်ချိုးဖောက်မှုတွေကို2လ3လတည်းတော့ကြောက်သွားမယ်မဟုတ်ဘူးတဲ့တရားလိုအပ်သေးရလို့ကျွန်တော်မြင်ပါတယ်အဲ NLD အစိုးရသဘောထားကိုတော့ကျွန်တော်မသိပါဘူးဗျဟုတ
်ကိုအောင်မျိုးမင်းဟာ NLD အစိုးရသဘောထားကိုဘယ်လိုစောကြောမိပါလဲကိုအောင်မျိုးမင်းရဲ့သဘောထားကိုဘယ်လိုလဲဆိုတာပြောပါ
ကျွန်တော်တို့ဒီကိစ္စကိုပြီးခဲ့တဲ့မတ်လလူခွင့်ကောင်စီမှာတွေကဆွေးနွေးပါတယ်ဒါကိုထက်ထားတင်လားမထားတင်ဘူးလားဆိုတော့ ဒီပိတ်ပေါ့နော်ကောင်စီမှာလုပ်ခဲ့တယ်ဒါပေမဲ့နိုင်ငံတော်တော်များများကဒီလိုမျိုးဆက်ပြီးတော့ထားတယ်မယ်ဘာကြောင့်လဲဆိုတော့အရင်ဆိုရလက်ထက်မှာကြံခဲ့တော့လူခွေကြီးဆိုင်ရာကိစ္စတွေကဆက်လက်ပြီးအဖြေရှာဖို့ရှိနေတယ်အစိုးရတင်မှာဆက်လက်ပြီးတာဝန်ရှိများကြောင့်ဆက်ပြီးတော့ထားပါတယ် NLD နေနဲ့ဘယ်လိုမျိုးခုနကကိုမြတ်ကြီးပြောသလိုဘယ်လိုသဘောထားလဲရှိလဲမရှိလဲတော့မသိဘူးဒါပေမဲ့ Miss Yan Healy ကိုကျွန်တော်တို့ visa page ကိုတိုင်းကသူတို့အနေနဲ့ခွင့်ပြုတယ်ဆိုတဲ့သဘောမျိုးတက်ရောက်ရှိပါတယ်အဲ့တော့တူပေါင်းဆောင်ရွက်မယ်ဆိုတဲ့သဘောထားမျိုးရှိတယ်ဒါကြောင့်မလို့ visa ကိုပေးပြီးတော့လာခွင့်ပြုတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗ
ျဟုတ်ကဲ့ဒီအခါမှာတချင်းတို့ကအစ်တော်အရှာဒေတာတွင်းမှာကြည့်မယ်ဆိုရင်မြန်မာနိုင်ငံဟာလူခွေအခြေအနေအတော့ကိုကြာဆင်းခဲ့တယ်ဆွေးရုပ်ခဲ့တယ်ဆိုပြီးတော့ဒီလူခွေကိုယ်စီလွှတ်မဲ့ကိစ္စပေါ်ပေါက်လာတာဖြစ်ပါတယ်ဒါပေမဲ့ခုဒီနေ့ရှင်းကြည့်မယ်ဆိုရင်မြန်မာနိုင်ငံရဲ့ဒီမိုကရေစီလူခွေအစင်းတန်းထိုင်းနိုင်ငံတက်အောင်ကြော်တက်နေပြီလို့တချို့ကသုံးသပ်ကြပါတယ်အဲ့သုံးသပ်ချက်ကိုလက်ခံပါရလားသူသဖြင့်ထောက်ပြစရာမီဒီယာလွှတ်လပ်ခွင့်တို့ပါလို့ဆိုရင်မြန်မာနိုင်ငံထိုင်းတဲ့အများကြီးတားတယ်လို့ပြောရမှာပါဆိုတော့ထိုင်းလူနိုင်ငံမျိုးမှာကြတော့လူခွင့်ရေးကိုယ်စားလှယ်ဆက်လှုပ်ဖို့မလိုဘဲနဲ့မြန်မာနိုင်ငံကိုလူသေးတယ်လို့သတ်မှတ်တာနဲ့ပတ်သက်လို့ဘယ်လိုနှိုင်းယှဉ်ပြောချင်ပါလဲခင်ဗျာ။ဟိ
ုကျွန်တော်မြင်တာကတော့ထိုင်းနိုင်ငံရဲ့အခြေအနေကဒါစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာဖြစ်လာတဲ့အခြေအနေမျိုးပေါ့ဗျာ။ကျွန်တော်နိုင်ငံမှာတစ်ဆင့်တစ်ဆက်တဲ့လူခွင့်ရေးချိုးဖောက်မှုကြီးရှိနေပါသေးတယ်လို့ကျွန်တော်ကတော့ပြောချင်တယ်။ဥပမာအဖြစ်ပြောမယ်ဆိုလို့ရှိရင်ရခိုင်ပြည်နယ်မှာပဲကျွန်တော်တို့ဒီမတရားဆင်းတဲ့ဆက်သွယ်လို့ထောင်ချသွားတဲ့လူတွေအများစွာရှိပါသေးတယ်။ဒါအဲ့ဒီလိုပဲကျွန်တော်တို့ပြည်တွင်းမှာဆိုလို့ရှိရင်လည်းကျွန်တော်တို့ခုကဟိုဘယ်လိုခေါ်မလဲဆိုတော့ဥပဒေပုံမှားမျိုးမျိုးနဲ့ငါခောက်ဝင်နဲ့ထောင်ချနေတဲ့လူတွေရှိနေပါသေးတယ်ဒါရှိပါတယ်လွတ်လပ်စွာဆန္ဒဖော်ထုတ်ခွင့်ဆိုတဲ့အပိုင်းကလည်းကျွန်တော်တို့လူချင်းတဲ့အတိုင်းတာတိရောက်သေးတဲ့အခြေအနေမျိုးမှာမရှိသေးပါဘူးဗျဒါအဲ့ဒီလိုပဲပုံမှားဆက်ချက်တွေ19တွေနဲ့တရားစွဲခံထားတဲ့အခြေအနေရှိသူတွေလည်းရှိနေပါသေးတယ်အဲ့ဒီကတော့ကျွန်တော်တို့ထိုင်းနိုင်ငံမှာမရှိရတဲ့မြန်မာနိုင်ငံကိုလွတ်စရာမလိုဘူးဆိုပြီးတဲ့ကောက်ချက်ပြောတော့မှန်ကန်တယ်လို့ကျွန်တော်မယူဆပါဘူးဗျအဲ့ဒါကြောင့်မလို့လူခွင့်ရေးဆိုတာကတော့အစိုးရတည်းကကြောင်းသွားပြီ2လ3လအတွင်းမှာတော့လူခွင့်ရေးတူးတက်လာမှာမဟုတ်ဘူးဒါအစိုးရကိုလည်းပြစ်တင်လို့မရသလိုဖြစ်နေတဲ့တိုင်းပြည်ရဲ့တမိုင်းဖြစ်စဉ်တစ်ခုလုံးနဲ့သက်ဆိုင်တယ်လို့ကျွန်တော်ထင်ပါတယ်အဲ့တော့အချိန်ယူရမယ့်ကိစ္စပါ
ဟုတ်ကဲ့ခုအောင်မျိုးမြတ်သဘောထားလည်းပြောပါအောင်ထိုင်းနဲ့မြန်မာနှိုင်းရှင်ပြီးတော့လူခွင့်ရေးကိုစလဲထိုင်းမှာမထားဘဲနဲ့မြန်မာမှာထားတဲ့ကိစ္စတချို့ကမမြောက်
ထိုင်းနိုင်ငံမှာကျွန်တော်တို့ဒီဟုတ်ကဲ့ထိုင်းနိုင်ငံမှာကျွန်တော်တို့စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာလူခွေချိုးဖောက်မှုတွေရှိတယ်ဆိုပြီးတော့ထောက်ပြလာပါတယ်။ဒါကြောင့်မလို့ထိုင်းနိုင်ငံကကုလသမဂ္ဂရဲ့လူခွေကောင်စီကိုတင်သွင်းတဲ့ UPR report မှာဒီချက်တွေကိုသူတို့တင်ပြပြီးတော့ဒီလူခွေချိုးဖောက်မှုတွေရပ်တန့်မှုတောင်းဆိုထားပါတယ်။ကျွန်တော်တို့မြန်မာနိုင်ငံကအခုမကြာခင်ကမှလူခွေချိုးဖောက်မှုကိုကဘာသိတာမဟုတ်ပြ။ဒီလိုမျိုးလူခွေအထူးလှုပ်ထုံးလုပ်နည်းတွေကိုအတိုင်းထားပြီးတော့လူခွေစုံစမ်းစစ်ဆေးအရာရှိကို1993ခုနှစ်ထဲကကျွန်တော်တို့ကုလသမဂ္ဂထားဖို့ဆက်ထတာဖြစ်တယ်။အဲ့တော့နှစ်ပေါင်းများစွာလူခွင့်ရေးကိုစနစ်တကျချိုးဖောက်ခံခဲ့ရပြီးတကယ်တမ်းအရေးယူဆောင်ရွက်မှုတွေအားနည်းသေးတာဖြစ်တာကြောင့်မလို့ကျွန်တော်တို့နိုင်ငံကပါလဲဆိုကင်ဆာရောဂါလို့ခံစားရတဲ့လူခွင့်ချိုးဖောက်မှုဖြစ်ပါတယ်။ခိုင်းအစိုးရကတော့ကျွန်တော်တို့လူမျိုးဒီလူမျိုးနှစ်ပေါင်းများစွာရှိတာမရှိဘူး။ပူးပေါင်းဆောင်ရွက်မှုတွေလည်းရှိနေတယ်။တစ်ချိန်တည်းမှာလုံတာမန်လုံးလုံးကြီးရလည်းလုံမှုတွေရှိနေတဲ့ခိုင်းနိုင်ငံနဲ့ကျွန်တော်တို့ဒီလူမျိုးရှင်ပြိုင်ရင်းဆိုတော့မရပါဘူ
းနောက်တစ်ခုကဒီမြန်မာနိုင်ငံကိုလာခဲ့တဲ့လူခွင့်ရေးကိုယ်စားလေးအများကြီးရှိရတယ်အဲ့ဒါတယောက်ချင်းဘယ်သူလက်ထက်မှာဘယ်လိုဆွမ်းဆောင်နိုင်ခဲ့တယ်ဆိုတာကိုကျွန်တော်အကြံပြင်းစဉ်းစားမိတာဥပမာဖြင့်နိုင်ငံရေးအကျဉ်းသားတွေထားတဲ့ကိစ္စအချင်းချင်းအခြေအနေတို့ဘာလို့ဆိုမစ္စတာပင်ယေရိုတို့လက်ထက်မှာတော်လေးတိုးတက်ကောက်မွန်ခဲ့တယ်လို့ပြောနိုင်မလားအဲကိုမြတ်အေးတို့ကိုအောင်မြင့်တို့ပူသိပါလိမ့်မယ်ဆိုတော့အခုမစ္စယန်ဟီလီကမြန်မာနိုင်ငံကို၅ချိန်လာပြီးပြီဆိုတော့သူရဲ့လက်ထက်မှာအတူတက်အောင်မြင်ဆုံးဘယ်ချက်ဖြင့်သူလာတဲ့အတွက်ကြောင့်တိုးတက်သွားပြီလို့ပြောလို့ရပါလားခင်ဗျာကိုမြားကြီးခင်ဗျာ
ကျွန်တော်မြင်တာကတော့တချို့လူခွေကိုယ်စားလှယ်ကြီးကကျွန်တော်တို့လာခဲ့တယ်မမိခဲ့ဘူးလေအဲ့အချိန်ကာလကကျွန်တော်တို့ကထောင်ထဲမှာရှိခဲ့တဲ့အခြေအနေတွေဖြစ်တဲ့အခါကျတော့လူခွေကိုယ်စားလှယ်လာကျွန်တော်တို့မှတ်မိနေတာကတော့ဒီပင်ဟဲရီတို့ဒါဇာလီတို့မှတ်ပါလေလာခဲ့တဲ့အခါမှာဆိုလို့ရှိရင်အဲ့နေ့အတွက်ကျွန်တော်တို့စားရေးတော်ရီမှာပဲဟင်းတွေပါလေကောင်းလာတယ်အဲ့ဒီအချိန်မှာကျန်တဲ့တိုးတက်တာတွေကျွန်တော်မတွေ့ဘူးဒါကကျွန်တော်တို့ကြုံခဲ့တာဟာပြောတာဒါပေမဲ့ကျွန်တော်တို့ထောင်ကဟို ICRC ဝင်ပြီးနောက်ပိုင်းမှာတော့ထောင်ထဲရနေထိုင်မှုရဟုတ်အရင်ဖြစ်တဲ့ဆိုင်တော့အများကြီးကြောင်းလည်လာတယ်ဒုတိယတစ်ခေါက်ထောင်ကြတဲ့အချိန်မှာပြည်သားကြောင်းလည်မှုတွေဖြစ်လာတယ်ဒါဂမ်ဘာရီလက်ထက်လို့ကျွန်တော်ပြောလို့ရမယ်လို့ထင်ပါတယ်နောက်နောက်တစ်ခါကျွန်တော်တို့ဒီပြီးသွားတဲ့ခါကျတော့အခုလက်ရှိ Miss Yan Healy ဆိုရဲယန်ကြီးလာတဲ့ခါမှာတော့ကျွန်တော်တို့နိုင်ငံရဲ့အခြေအနေကလည်းရွေ့သွားပြီပြီးသွားတဲ့ခါမှာတိုးတက်တဲ့ပြည်သားတွေကြောင်းလည်မှုဆိုဥမာအဖြစ်ပြောမယ်ဆိုလို့ရှိရင်အဲကျွန်တော်မြင်တာကတော့ဗျာဒီတစ်ဖက်ကလည်းတိုင်းပြည်ကဖွင့်လာတဲ့အခြေအနေလည်းဖြစ်လို့ဟိုလွတ်လပ်စွာကျွန်တော်ဂျာန ယ်ဒီမဂ္ဂဇင်းတွေထုတ်ခွင့်တွေရလာခဲ့တယ်။နောက်သာဘီစီစီဆိုတဲ့ကိစ္စတွေကြော့သွားတယ်။ဒါကလည်းကျွန်တော်ထင်ပါတယ်။ဒါဟိုအဲ့ဒီကိစ္စတွေတော့ရမစ်ရန်ဟီဒီမမိခဲ့ဘူးလို့ထင်ပါတယ်။အဲ့ဒီအခြေအနေတွေဖြစ်သွားတယ်။နောက်မစ်ရန်ဟီဒီလာပြီးတော့မှထိုးတက်ပြီးတာလည်းအကြောင်းလဲဆိုတော့ကျွန်တော်မြင်တဲ့နေရာတော့ပြောဖို့တော့ခက်ပါလိမ့်မယ်
။တကယ်တော့သူ့ဘူးအကြောင်းရဲ့လို့လည်းမဟုတ်ဘူး။မြန်မာနိုင်ငံအခြေအနေလည်းပြင်းလင်းလာတာလည်းပါတော့ရနော
်။ဟုတ်ပါတယ်။ဟုတ်ပါတယ်။မြန်မာနိုင်ငံအခြေအနေပြင်းလင်းလာတာလည်းပါပါတယ
်။ဟုတ်ကဲ့။ဟုတ်ကဲ့။ကိုအောင်မျိုးမင်းလည်းနှမ်းရှင်ပါဘူးလူခွင့်ရေးကိုယ်စားလှယ်ရေးကိုအောင်မျိုးမင်းကပို့ပြီးတော့ထောင်ထဲမရဘူးထင်ပါတယ်အဲဆိုပို့ပြီးတော့အပြင်ကနေပြီးအကဲခတ်နိုင်လိမ့်မယ်ထင်ပါတယ်အဲမစ်ဂျန်ဟီလီရဲ့၅ချိန်အတွင်းမှာအဓိကအောင်မြင်မှုတိုးတက်မှုဘာတွေ့ရလို့ပြောချင်ပါလဲ
ကျွန်တော်တို့ဒီလူခွင့်ရေးစုံစမ်းစစ်ဆေးကော်မရှင်တွေကဒီမနိုင်ငံရဲ့အခြေအနေအားလုံးလေ့လာပြီးမယ်သူတို့မှမတူညီတဲ့လူခွင့်ရေးစာမှုရှိပါတယ်မစ္စတာပီနေရိုဆိုလို့ရှိရင်ကလေးနဲ့ပတ်သက်ပြီးတော့သူအနေနဲ့အထူးတာဝန်ယူထားတဲ့သူတူလည်းဖြစ်တဲ့အတွက်သူကကလေးနဲ့ပတ်သက်တဲ့အကြောင်းအရာတွေဒီကလေးစစ်သားနဲ့ပတ်သက်တဲ့ကိစ္စတွေဒါကိုသူတော်တော်ထက်ထဝင်စိတ်ဝင်စားခဲ့တယ်။သူကနိုင်ငံရေးအကျဉ်းသားကိုသူအနေနဲ့ထက်ထဝင်တွေ့ဆုံခဲ့တာရှိပါတယ်။ကျွန်တော်သူ့ရဲ့နောက်မှာတာဝန်ကျတဲ့မစ္စတာတင်ထနာဆိုလို့ရှိရင်တော့သူရဲ့ကိုယ်တိုင်ကနိုင်ငံရေးအကျဉ်းသားမိသားစုကပေါက်ခွာလာတယ်။တရားဥပဒေပညာရှင်တူဦးဖြစ်တဲ့အတွက်တရားဥပဒေပိုင်းလွတ်လပ်မှု rule of law တရားဥပဒေစိုးမိုးရေးကိုသူတို့လှုပ်ဆောင်ခဲ့တဲ့အတွက်မြန်မာနိုင်ငံမှာသူတီအကြောင်းကိုတွန်းတက်တိုက်ပြောဆိုခဲ့တယ်။ Miss Yan Healy ရဲ့နောက်ပိုင်းအရင်တုန်းကသမိုင်းကြောင်းကြည့်မယ်ဆိုရှင်တော့ကလေးအခွင့်အရေးဆိုင်ရာကော်မတီရဲ့ဥက္ကဋ္ဌတာဝန်ထမ်းဆောင်ခဲ့ပါတယ်။အဲ့တော့သူ့အနေနဲ့လူနည်းစုကြီးဒီလိုမျိုးကျွန်တော်တို့အောက်ရာတွေနဲ့ပတ်သက်တဲ့အကိစ္စသူစိတ်ဝင်စားတယ်။ဒါကြောင့်မို့လူနည်းစုကြောင့်သူပို့ပြီးတော့ပြောတာရှိတယ်ဗျ။အဲ့တော့အောင်မြင်မှုတွေကတော့ဒီဘက်အစိုးရဘက်မှမူတည်ပါတယ်။သူတို့ဘယ်လောက်ထိစိတ်ဝင်စားမှုရှိရှိအစိုးရရဲ့ပူးပေါင်းဆောင်ရွက်မှုရှိမှအောင်မြင်ဘူး။ကိုနာကျွန်တော်ပြောခဲ့တယ်လို့ပဲနိုင်ငံရေးကျင်းပကိစ္စကိုအစဉ်ဆက်អော်ခဲ့တဲ့ထမှာသူလည်းပါဝင်ခဲ့တယ်။နောက်ကလူနည်းစုတွေပေါ်မှာစိတ်ဝင်စားမှုသူလုပ်ဆောင်ခဲ့တယ်။အဲ့တော့ဒီကိစ္စတွေကိုအထူးသဖြင့်အမြင့်ဆုံးပတ်သက်တဲ့အကြောင်းအရာတွေကိုသူတော်တော်များတွန်းတိုးတိုက်ပြောဆိုခဲ့တယ်။အဲ့တော့တစ်ဖက်မှာနိုင်ငံရေးကျင်းပတွေလွတ်လာရှိပြီးတော့တစ်ဖက်မှာစင်ခေါ်မှုအစ်စ်တွေကိုသူကြုံတွေ့ရတယ်။
ဟုတ်ကဲ့စင်ခေါ်မှုကိုကျွန်တော်
ကြုံမှုတွေသူ့ပေါ်မှာပြောတဲ့အကြောင်းတွေသူရှိလာပါတယ
်။ဟုတ်ကဲ့စင်ခေါ်မှုတွေနဲ့ပတ်သက်ပြီးကျွန်တော်မေးချင်ပါတယ်။သူရဲ့အခက်အခဲဆုံးစင်ခေါ်မှုကတော့ရခိုင်ပြည်နာလို့ထင်ပါတယ်။ရခိုင်ပြည်နာဖြစ်မယ်နောက်ပြီးတော့မဘာသာရိုးရဲ့ဒါဘာသာချားတွေပေါ်မှာပြောဆိုမှုတွေဖြစ်မဲ့ထင်ပါတယ်စင်ကောမှုကိုတော့သူ့အနေနဲ့ဘယ်လိုကြော်လွှားနိုင်မယ်ဘယ်လိုပြည်လဲအောင်လုပ်နိုင်မယ်လို့ထင်ပါလဲ
ကျွန်တော်တို့ဒီဟာကတော့ကျေပြန့်တဲ့ကိစ္စရဲ့ဒီတစ်ခုဖြစ်ပါလေဗျအဲ့ဒီပုံမှာတော့ဒီကွန်မန့်ပေးဖို့လဲခက်ပါလိမ့်မယ်ကျွန်တော်မြင်တာကတော့ဟုတ်ပါတယ်ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းသာရေးအတွက်ကဒီရေးကြည့်ရလို့ကျွန်တော်မြင်ပါတယ်နောက်တစ်ခုကအခုကျွန်တော်တို့ရဲ့ကျွန်တော်တို့ရဲ့အမြင်ပေါ့နော်အမြင်ပေါ်တော့အစိုးရတစ်အနေနဲ့လည်းရခိုင်မှာရှိနေတဲ့လူ့အဖွဲ့အစည်းတစ်ခုအတွင်းကပြည်ပခါတွေချုပ်နှိမ်မှုတွေစတင်ဂျိုဘန်ကပြုလာပြီလို့ကျွန်တော်ယူဆတယ်လေ။ယူဆတော့တိုးတက်မှုတွေတစုံတရာဖြစ်ပေါ်လာမယ်လို့လည်းကျွန်တော်မျှော်လင့်ပါတယ်။အဲတော့ဒီနေရာမှာတော့တခြားဘာသာရေးနဲ့သက်ဆိုင်တဲ့ကိစ္စ၊လူမျိုးသက်ဆိုင်တဲ့ကိစ္စ၊ hate speech တွေကိစ္စကတော့ကျွန်တော်တို့တစ်ခုပဲကျွန်တော်ကတိုက်တွန်းနေတာ။ Miss Yanghee ဒီအတွက်အဓိကစိန်ခေါ်မှုကမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးနဲ့တရားမျှတမှုဆိုရဟာပဲဒါပဲလို့ကျွန်တော်မြင်ပါတယ
်။ဟိုအမျိုးမျိုးသဘောထားလည်းသိကြည်ပါတယ်ဒီကိစ္စမှာသူရဲ့အဓိကစိန်ခေါ်မှုကဘာဖြစ်မလဲရခိုင်ပြည်ထနာလားဒီဟာကိုသူဘယ်လောက်ပြည်လဲအောင်နှိမ့်နိုင်နိုင်မလဲသူသဖြင့်ကတော့နိုင်ငံတကာအမြင်နဲ့ပြည်တွင်းရဲ့အမြင်ကွဲလွဲမှုတွေလည်းရှိနေပါတယ်။အောင်မြင်မယ
်။ဟုတ်ကဲ့ခိုင်မာရှိတဲ့ပြဿနာကတော့ကျွန်တော်မစ္စတာကန်တနာခစ်ထေကနေရှိခဲ့တဲ့ကျွန်တော်တို့အခက်အခဲတစ်ခုပဲသူတို့ပို့ပြီးတော့ကျွန်တော်ပို့ပြီးတော့ရောက်ရှိလာတဲ့သဘောမျိုးဖြစ်ပါတယ်အဲ့တော့မစ္စယာဟီလီယာသူ့အနေနဲ့ဒီလိုမျိုးသူ့ရဲ့ယက်တီချက်ကိုအခေါ်အဝါစမပြောင်းမှုယက်တီချက်မပြောင်းမှုဆိုတဲ့အရာမျိုးကုလသမဂ္ဂရဲ့ချမှတ်ထားတာဝန်တိုင်းလုပ်ဆောင်မယ်ဆိုတော့သူ့မှာပို့ပြီးတော့ဒီလိုမျိုးအခက်အခဲရတော့ပို့ပြီးတော့ကြုံတွေ့ရပါတယ်နောက်တစ်ခုကတော့တခါလေအမျိုးသမီးဖြစ်တဲ့ကြောင့်မလို့သူ့ပေါ်မှာကျွန်တော်တို့ရဲ့အစွဲပါဝင်ခြင်းတမအမျိုးသမီးဆိုလို့ရှိရင်ပို့ပြီးတော့အထင်သေးတဲ့စိတ်မျိုးလက်မခံခြင်းတဲ့စိတ်မျိုးကဂျန်ဒါအရကျွန်တော်သူ့ပေါ်မှာပို့ပြီးတော့ခက်ခဲရှိမယ်လို့ကျွန်တော်ယူဆတယ်ဗျဒီနှမသားချင်းမဆိုင်တာပဲနဲ့ခေါ်ဝေါ်ဆက်ဆံတဲ့သဘောမျိုးဖြစ်ရတာသူ့အတွက်ပုံပြီးတော့ကြုံတွေ့ရတဲ့ခက်ခဲသည့်လို့ကျွန်တော်ယူဆတယ်။နောက်တစ်ခုကတော့ကျွန်တော်တို့ဒီလိုမျိုးအခုဆိုလို့ရှိရင်ကျွန်တော်တို့တချို့နေရာတွေလုံခြုံရေးရသွားလို့မရဘူးဆိုပြီးတော့စိတ်ပင်တဲ့အစံတွေကျွန်တော်ကြားနေရတယ်။အဲ့တော့အစိုးရကဒီလိုမျိုးလုံခြုံရေးလိုအပ်လို့လှုပ်ဆောင်လို့ရှိရင်တကယ်တမ်းလိုအပ်ကိစ္စမရှိဘူး။ဒါပေမဲ့လုံခြုံရေးအကြောင်းပြပြီးလှုပ်ဆောင်လို့ကတော့ကျွန်တော်ဘာသတင်းမှလည်းရမှာမဟုတ်ဘူး။တခြားမင်းဆက်ရှင်းလို့လည်းရမှာမဟုတ်ဘူး။အဲ့ဒီအတွက်ကလည်းသူ့တဲ့နောက်ထပ်ကြုံနိုင်တော့အခက်အခဲတစ်ခုလို့စိန်ခေါ်မှုလို့ကျွန်တော်ပြောချင်ပါတယ
်။ဒီ
ကျော်စန္ဒာစီစဉ်တင်ဆက်တဲ့မြမအရေးတုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့သူယုံကြည်ရအစီအစဉ်ကိုတင်ဆက်ပြီးတော့မှာမို့ရန်ကုန်မြို့ကဦးဝင်းအောင်ကသူ့ဘဝတစ်လျှောက်ဘာတွေယုံကြည်ခဲ့တယ်လဲဆိုတာကိုဝေမျှထားပါတယ်။မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
။ကျွန်တော်အနေနဲ့ကျွန်တော်လက်ခံကျင့်သုံးခဲ့တဲ့ဒုသမှုနဲ့ဘဝကိုဖြတ်သန်းခဲ့ပုံအနေနဲ့ပတ်သက်ပြီးတော့ပြောချင်ပါတယ်။ကျွန်တော်20လောက်ကစပြီးတော့အစိုးရဝန်ထမ်းဖြစ်တယ်။စိုးရဝန်ထမ်းဖြစ်တဲ့အချိန်မှာဟိုကိုယ့်ကိုယ်ကိုယ်ဆောင်ပုတ်တစ်ခုထားတယ်။အဲ့ဒါကတော့ဒါလည်းအများလည်းသိမှာပါ။ရိုးရိုးချင်းမြင့်မြင့်ကျန်ဆိုတဲ့ဆောင်ပုတ်ကိုလက်ခံထားတယ်။အဲ့တော့အလုပ်ကိုစူးစမ်းလုပ်တယ်။အဲ့တော့လုံနေတဲ့အချိန်တိုင်းတာတစ်ခုမှာတင်းတင်းနဲ့ရာထူးနဲ့လစာရရှိခဲ့တယ်ပေါ့နော်။အဲ့ဒီအချိန်တုန်းကအဲ့တော့ရူးရူးသားနဲ့စူးစမ်းခဲ့တဲ့အတွေ့အားလုံးရဲ့ချစ်ခင်ရင်းနှီးမှုကိုလည်းရရှိခဲ့တယ်။အဲ့ဒီလိုနေရင်းနဲ့ကျွန်တော်တို့တိုင်းပြည်ရဲ့အချိုးအကွေတစ်ခုပေါ့နိုင်ငံရေးအချိုးအကွေတစ်ခုမှာဝန်ထမ်းဘဝကနေပြီးတော့ကုံတွေဘဝကိုမထင်မှတ်ဖြစ်နေကြောက်သွားကြရတယ်။အဲ့တော့အဲ့ဒီကုံတွေဘဝမှာကကိုကဝန်ထမ်းကနေလာတဲ့အတွေ့ဟိုသူများထက်ကိုကပုံနားလျောင်နှစ်ဆသုံးဆကျူးစားကြရတာပေါ့မှန်မှန်ကန်ကန်ကျူးစားပြီးတော့လုပ်တယ်เนาะနောက်ပြီးတော့ဂရိမှန်အောင်ကျူးစားတယ်ဟောတနေ့ကမြတဲ့သူများကိုကူညီကြတယ်ပေါ့เนาะအဲ့တော့အဓိကကတော့ဟိုရိုးရိုးသားသားနဲ့ကျူးစားပြီးတော့စီးပွားရေးဟိုလုပ်ခဲ့တာမှာအဲ့ဒီရဲ့အကျိုးကိုဟိုကိုတကယ်လက်တွေ့ခံစားရတာပေါ့ဘာဖြစ်လို့ကျွန်တော်တို့ဒီကုန်တယ်လောကမှာကဟိုရိုးသားမှုအဓိကကြတယ်လို့ကျွန်တော်ဟိုပြောခြင်းတယ်အဲ့တော့ဟိုကျွန်တော်တို့ဒီလောက်တဲ့နေရာမှာကျွန်တော်တို့ကအုပ်သေးကြောက်ပေါ့နော်အုပ်သေးကြောက်ဆိုတော့အဲ့ဒီမှာကကျွန်တော်တို့အတိုင်းအတာတွေရှိတယ်ဈေးနှုန်းတွေရှိတယ်ဟိုအဲ့ဒီမှာကိုကမမှန်မကန်မယိုးဝသပေါ့နော်အဲ့လိုမျိုးလုပ်ရင်လည်းအလုပ်ဖြစ်တယ်ဒါပေမဲ့ကျွန်တော်အဲ့လိုမလုပ်ခဲ့ဘူးဟိုမှန်မှန်ကန်ကန်နဲ့ပဲအဲကိုကလုတ်ခဲ့တဲ့အတွက်သူများထက်ရှင်လို့ရှင်ရင်ကိုကအလုတ်ရတယ်ပေါ့နောက်တစ်ခါဟိုပစ္စည်းရှားတဲ့အချိန်မှာသူများတွေမရတဲ့အချိန်မှာကိုကရတယ်ဟိုအလုတ်မလုတ်ခင်နေကလည်းကျွန်တော်ဒီကျောင်းသားဘဝတွေရပေါ့အဲ့ဒီချိန်တွေကလည်းကိုရည်မှန်းချက်ထားတယ်အဲ့ဒါကဘာလဲဆိုတော့ငါရူးရူးသားသားနဲ့ဘဝကိုတိုးတက်အောင်ကြိုးစားမယ်အဲ့တော့တနည်းကြာလို့ရှင်အောင်မြင်ရမယ်လို့အဲ့ဒါကိုတော့အမြဲစိတ်ထဲမှာထားပြီးတော့လုပ်လုပ်ခဲ့တယ်။ဒါကြောင့်မလို့တဖြည်းဖြည်းနဲ့ဘဝမှာအောင်မြင်မှုတွေရခဲ့တယ်လို့ကျွန်တော်ထင်ပါတယ်။ဒီလိုအောင်မြင်တာကလည်းကိုယ့်ရဲ့ကြိုးစားယူသားတဲ့အချက်ကိုလက်ခံယုံကြည်ပြီးတော့ကိုယ့်ကိုလက်တွဲခဲ့တဲ့အင်ရှင်မရဲ့အနိကပံပိုးကူညီမှုတွေကလည်းအဓိကကြတယ်ဆိုရင်မှန်မှဘူးလို့ပြောရမယ်။အဲ့တော့ဒီယူသားမှုကဒီ net အသီးသီးမှာလိုအပ်ပါတယ်။ဟောကျွန်တော်တို့နိုင်ငံရေးလူမှုရေးစီးပွားရေးပဲဖြစ်ဖြစ်ပေါ့နော်။ဒီယူသားမှုကလိုအပ်တယ်လို့ကျွန်တော်ခန့်ယူတယ်။ဘာဖြစ်လို့ဆိုတော့ယူသားမှုနဲ့ပြုမှုဆောင်ရွက်မှလည်းရေရှည်အောင်မြင်မှုကိုရမယ်လို့ကျွန်တော်ထင်တယ်။အဲတော့မယူသားလို့ရှင်ရတော့အောင်မြင်မှုကရေရှည်မှမတည်တတ်နိုင်ဘူးလို့ကျွန်တော်အဲ့ဒီလိုမျိုးဟိုခန့်ယူတယ်ပေါ့နော်။ဒါကြောင့်မလို့ကျွန်တော်ကတော့ဘဝမှာဘလို့ပဲဖြစ်ဖြစ်ဘလို့အချိန်နဲ့မျိုးနဲ့ပဲသွားသွားနောက်ဆုံးကျွန်တော်ပြောရလို့ရှင်တော့ယူသားမှုနဲ့ဘဝကိုဖြတ်တန်းနေတယ်လို့ပြောချင်ပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအထွေဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်တော်ရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာရင်းနေမနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
။ကဘာပေါ်ကချစ်စရာအကောင်းဆုံးသဘောထားတွေကတစ်မျိုးဖြစ်တဲ့ဆင်တွေကိုကာကွယ်ပေးဖို့လှုပ်ဆောင်တဲ့အနေနဲ့ မေရိကန်ပြည်ထောင်စု9နဲ့တောရိုင်းသတ္တဝါဆိုင်ရာဝန်ဆောင်မှုဌာနကဒီလာထဲမှာပဲ ESA ခေါ်မျိုးတုံးလူဆဲဆဲရှားပါးမျိုးစိတ်များဆိုင်ရာဥပဒေအရအာဖရိကဆင်ဆွဲတွေပြည်ရင်းကုံတွယ်မှုကိုလုံးဝနှိပါပိတ်ပင်နိုင်ဖို့အတွက်လှုံ့ဆော်နိုင်ခဲ့ပါတယ်။ဒီဥပဒေဟာဇွန်လ6ရက်နေ့မှာစတင်တက်ရောက်ခဲ့တာဖြစ်ပြီးတောရိုင်းသတ္တဝါမှောက်ခုံးမှုတိုက်ဖျက်ရေးဆိုင်ရာသမရအိုဘားမားရဲ့2013အုပ်ချုပ်ရေးအမိန့်နဲ့ကန့်ညီအောင်ကန့်သက်ထားတာဖြစ်ပါတယ်။တောရိုင်းသတ္တဝါမှောက်ခိုးရောင်းဝယ်မှုကတောရိုင်းသတ္တဝါတွေနဲ့ပတ်သက်တဲ့စီးပွားရေးလူမှုရေးနဲ့တဘာဝဝန်းကျင်အကျိုးစီးပွားတွေရုပ်ရော့စေတာနဲ့တစ်ချိန်တည်းမှာပဲရာဇဝတ်ဂိုင်းတွေအတွက်ဒေါ်လာဘီလီယံချီးပြီးရစေတဲ့တရားမဝင်စီးပွားရေးတက်ကိုဆောင်ကျဉ်ပေးနေတယ်လို့မတည်ငြိမ်မှုတွေကိုဖြစ်လာစေပြီးလုံခြုံရေးကိုပါထိခိုက်စေတာပါ။အခုနောက်ဆုံးဥပဒေကနေဆင်ဆွဲရောင်းဝယ်ရေးအတွက်အဓိကတားမြစ်တာဖြစ်ပေမဲ့တချို့ရှိပြီးသားဆက်မှုထုတ်ကုန်ပစ္စည်းတချို့ကိုတော့အကန့်အသတ်နဲ့ခွင့်ပြုထားပါတယ်။အဲ့ဒီပစ္စည်းတွေထဲမှာဒူရီယာပစ္စည်းတွေလက်နက်နဲ့ပရိဘောဂပစ္စည်းတွေပြုလို့ရမှာဆင်ဆွဲအလေးချိန် 200 gram အောက်ကိုထည့်သွင်းခွင့်ပြုထားပြီးတခြားသီးသန့်ကန့်သတ်ချက်တွေနဲ့အညီလှုပ်ဆောင်ရမှာဖြစ်ပါတယ်။ရှေးဟောင်းပစ္စည်းတွေအတွက်လည်း ESA ဥပဒေပါသတ်မှတ်ချက်နဲ့ကန့်ညီရင်ကင်းလွတ်ခွင့်ပေးထားပါတယ်။ဒီဥပဒေဟာအာဖရိကဆင်ဆွဲအတွက်ကန့်သတ်ချက်ဖြစ်ပြီးတခြားမျိုးစိတ်တွေဖြစ်တဲ့မွေးရှည်မမ်မော့ဆင်ဝေးလာငားနဲ့အဆွဲပါပင်နယ်ဖြန့်ကြီးတွေရှိကရတဲ့အဆွဲတွေမပါပါဘူးအခုထုတ်ပြန်လိုက်တဲ့ဥပဒေသစ်ကနေအစိုးရတာဝန်ရှိသူတွေအတွက်တရားဝင်ဆင်ဆွဲဖြစ်နေတတ်မှတ်ရမှာရှင်းရှင်းလင်းလင်းဖြစ်သွားစေတာပါဆင်ဆွဲကိုလိုချင်သူတွေအထူးသဖြင့်အာရှတိုက်မှာဆိုဝယ်လက်ကများတာမို့တရားဝင်တင်သွင်းကုန်တွေမလောက်တော့တဲ့အတွက်ဒီဈေးကွက်ကိုဆင်ဆွဲမှောင်ခိုးတွေကဖြည့်ဆည်းပေးဖို့အတွက်ကြိုးစားနေကြတာပါတရားဝင်ဆင်ဆွဲရောင်းဝယ်ရေးကိုဆက်ပြီးလုပ်နိုင်မယ်ဆိုရင်ဝယ်ခြင်းသူတွေပိုများလာစေမှာဖြစ်ပြီးနောက်မှဆင်ရိုင်းတွေအတွက်အသက်အန္တရာယ်ချိန်ကျောက်မှုတွေနဲ့ကြုံလာရနိုင်ပါတယ်။လွန်ခဲ့တဲ့3နှစ်အတွင်းမှာပဲဆင်ဆွဲလိုချင်လို့အသက်ခံလိုက်ရတဲ့ဆင်ပေါင်းက3,000လောက်ရှိမယ်လို့ခန့်မှန်းထားတာမို့ဒါဟာ15မိနစ်ကိုတကောင်နှုံးသေဆုံးနေတာဖြစ်ပြီးခိုးသက်တာတွေကလည်းဆက်ပြီးတွေ့နေရတာကြောင့်သတိထားမိလောက်တဲ့အခြေအနေကိုရောက်လာတာပါ။ဆင်ဆွဲယူပြီးအသက်ပြတ်တာခံရတဲ့ဆင်သေးကောင်တွေလည်းအာဖရိကတောရိုင်းဥယျာဉ်တွေမှာတွေ့လာပါတယ်။တစ်ချိန်ကဆင်တွေရဲ့ပျော်စံရအဖြစ်သတ်မှတ်ခံရတဲ့နေရာတွေမှာကိုအခုလိုဖြစ်လာနေတာပါ။ဒါကြောင့်သမရရဲ့တဘာဝတောရိုင်းတရိစံမှန်ခုံးမှုနှိမ့်နှင်းအဖွဲ့တွဲဖက်အကြီးအကဲဖြစ်တဲ့ပြည်ထောင်ဝင်ကြီးဆယ်လီဂျူဝဲကတခြားနိုင်ငံတွေမှာလည်းအမေရိကန်ပြည်ထောင်စုလိုပဲဒီလိုသွေးစွန်းတဲ့ဆင်ဆွဲတွေရောင်းဝယ်မှုမရှိအောင်အလားတူဤဥပဒေတွေအမြန်ချမှတ်နိုင်မယ်လို့မျှော်လင့်ထားကြောင်းနဲ့ဒါဟာထူးခြားတဲ့ဆင်မျိုးစိတ်တွေအကြောင်းကိုယ့်ရဲ့သားစဉ်မျိုးဆက်မပြောက်ပြက်စေဖို့ထိန်းသိမ်းရေးမှာအရေးပါကြောင်းပြောကြားခဲ့ပါတယ
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
တို့ရရှင်တို့နားဆင်ကြရတာကတော့ American အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အာဘော်မဟုတ်ကြောင်းထပ်မံပြီးတော့အသိပေးပါရခင်ဗျာ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပတိနေမနဲ့ခင်ထုတ်လွှင့်ချက်တွေမကြခင်ပြီးဆုံးတော့မှာပါအခုတော့ကြံတဲ့အချိန်လေးမှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုစော်ဝင်းလှိုင်ကကြီးညာပေးပါလိမ့်မယ်
EU ဥရောပသမဂ္ဂအဖွဲ့တွေကနေပြည်ထောင်ငံခွဲထွက်ရေးမထွက်ရေးဆိုတဲ့ပေါ်ကြာတာပတိနေ့မှာလူထုစခန်းခံယူဝဲကျင်းပတော့မှာဖြစ်တဲ့အတွက်ဆုံးဖြတ်ချက်မချရသေးသူတွေကိုနှစ်ဖက်စလုံးကခံစားမှုပြင်းပြစွာနဲ့မဲဆွယ်စည်းရုံးနေကြပါတယ်ခွဲထွက်ရေးလိုလားသူတွေကတော့အခုချိန်ဟာပြည်ထောင်ငံအနေနဲ့ EU တွေကခွဲထွက်ပြီးတော့လွတ်လပ်တဲ့အနာဂတ်ကိုတည်ထောင်ဖို့အချိန်ဖြစ်တဲ့အကြောင်းပြောဆိုနေကြသလိုဝန်ကြီးဆက်လက်တည်ရှိရေးကိုလိုလားတဲ့ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကတော့ EU ထဲမှာဆက်ရှိနေရတဲ့အတွက်မဲဆွယ်စည်းရုံးနေပါတယ်ထိုင်းနိုင်ငံတွင်ရောက်နေကြတဲ့မြန်မာဒုက္ခသည်တွေနေရာပြောင်းရေးကိစ္စကအချိန်ယူဆောင်ရမှာဖြစ်ပေမဲ့ပြန်လို့တဲ့ဒုက္ခသည်တွေကိုမြန်မာအစိုးရကလက်ခံမှာဖြစ်တယ်လို့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာကဘူရူနီမှာပြောကြောင်းထိုင်းနိုင်ငံထုတ်သတင်းနေမှာဖော်ပြပါတယ်နိုင်ငံတော်ဤအကြံပေးပုဂ္ဂိုလ်လည်းဖြစ်နိုင်ငံရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်ဆန်းစုကြည်ဟာထိုင်းနိုင်ငံကိုဇွန်လ23ရက်ကနေ25ရက်နေ့အထိ3ရက်ကြာတရားဝင်အလဲပတ်ရောက်ရှိမှာဖြစ်ပြီးဒေါက်ဆန်းစုကြည်နဲ့တောက်ကြနေမှာအစိုးရအကြီးအကဲမှာတွေ့ဆုံတဲ့အခါထိုင်းနိုင်ငံအတွင်းမှာရှိနေကြတဲ့မြန်မာအလုပ်သမားတွေအရေးနဲ့စခန်းကိုကူမှာရှိနေကြတဲ့ဒုက္ခသည်တွေအရေးအပါအဝင်အကြောင်းအရာအတော်များများကိုဆွေးနွေးကြမယ်လို့ဝန်ကြီးချုပ်ကပြောပါတယ်ဒေါက်ဆန်းစုကြည်အနေနဲ့တောက်ကြနေမှာထာဟင်းဒုက္ခသည်စခန်းကိုတွားဖို့စီစဉ်ထားပေမဲ့တကယ်တွားပြမယ်မဖြစ်ဘူးဆိုတာတော့အတိပြုလို့မရသေးပါဘူးမြန်မာနိုင်ငံကိုဆင်းရဲကြခီးစဉ်နဲ့ရောက်ရှိနေတဲ့ကုလသမဂ္ဂလူခွင့်ရထုကိုယ်စားလှယ်မစ္စယန်ဟီလီဟာပုတ်ထုနေကရခိုင်ပြည်နယ်စစ်တွေမြို့ကိုရောက်သွားခဲ့ပါတယ်။အဲဒီမှာဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုခဲ့ပြီးတော့ပြည်နယ်ဝန်ကြီးချုပ်အပါအဝင်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပါတယ်။
နိုင်ငံတကာသတင်းအချင်းချုပ်ကိုကိုယ်စားဝန်ထမ်းကြီးညာတော်ဖြစ်ပါတယ်အခုမနေ့အတွက်စီစဉ်ထုတ်လို့ရမှုကကိုရဲကောင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒယ်ရမန်ဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ကမ္ဘာအနှံ့ကတောတာရှိများနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဆံမိုးပေးပါခင်ဗျာ
This program has come to you from the Voice of America, Washington.